Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ22ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါကျွန်မတို့ VOA မြန်မာပိုင်းနေ့ခင်းအစီအစဉ်ကိုရုပ်တံတွေပါဖြည့်ဆွတ်ထုတ်လွှင့်ပေးနေပါတယ်လိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်
မင်္ဂလာမနက်ခင်ပါရှင်ကျမအသိန်းဒီထိုက်ပါဥက္ကင်မောင်စိုးမင်းနဲ့အတူသတင်းတွေကြီးညာပါမယ်ကိုဗစ် -19 ကူးစက်မှုများလာတဲ့မြန်မာနိုင်ငံကိုဒီနေ့အတွင်းလူဦးရေနဲ့20ရာခိုင်နှုန်းအထက်ကိုဗစ်ကာကွယ်ဆေးပေးမယ်ကြောင်းကုလသမဂ္ဂကပြောပါတယ်အာရှဒေသပင်လယ်ပြင်မှာဗြိတိန်ရေတပ်စစ်သင်္ဘော20အမြဲတမ်းတက်ချဖို့စီစဉ်နေပါတယ်အကာတာကိုခီးသွားတဲ့အမေဆုံးလုပ်ငန်းတည်ထောင်သူဂရေးကျွဲတထေးကြီးချက်ပြီးဆိုဟာအင်ကန်နေမှာကဘာမြေကိုပြန်လဲဆင့်သက်ခဲ့ပါပြီဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်အဲ့ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေနားဆင်ပြီးတဲ့နောက်မှာတော့
အိုင်လီတညလုံးလဲအမျိုးသားအဖျားတက်ပါတယ်ညီမလည်းနည်းနည်းပါးပါးတော့ဖျားတယ်ဒါပေမဲ့အမျိုးသားလောက်မဖျားဘူးပေါ့နော်နောက်တစ်ရက်လဲတနေ့လုံးမှာအမျိုးသားအဖျားမကြ
ဒါကတော့မိသားစုတစ်ခုလုံးကိုဗစ်ကူးစက်ခံခဲ့ရတဲ့အတွေ့အကြုံကြောင့်ဆက်သွယ်မေးမြန်းခန်းကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုကြဖို့ရှိပါတယ်။တစ်ခါစစ်ဘေးနဲ့ကပ်ဘေးတစ်ချိန်တည်းကြုံနေရတဲ့ကချင်ဒေသခံတွေအကြောင်းကိုလည်းတင်ပြမှာပါ။ကိုဗစ်ကူးစက်နေသူမြန်မာတချို့ထိုင်းဆက်ယုံကနေထွက်ပြေးကြတဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။တစ်ခါအသက်68နှစ်အရွယ်မှာရန်ပုံငွေရှာလေတီးခုန်ခဲ့သူဥခွန်ဆိုင်နဲ့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်မှာပါရှင်။အခုတော့နောက်ဆုံးနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမက်တင်ကီထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ကတင်ပြမှာပ
ါမြန်မာနိုင်ငံမှာလူခဲ့တဲ့24နာရီအတွင်းဓာတ်ခွဲအတီးပြုတ်လူနာ9860ဦးရှိခဲ့ပြီးတည်ဆုံးသူအရေအတွက်က286ယောက်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့အင်္ဂါနေ့ည8နာရီကိုဗစ် -19 အခြေအနေဆိုင်ရာထုတ်ပြန်ချက်မှာဖော်ပြထားပါတယ်အင်္ဂါနေ့ည8နာရီသတင်းထဲမှာပဲကိုဗစ်ကုသတဲ့နေရာမှာသုံးတဲ့ Remdesivir ဆီအလုံးရေ3000အိန္ဒိယကတဆင့်ရောက်လာတဲ့အကြောင်းလဲကြေညာသွားပါတယ်။ကချင်ပြည်နယ်ကရွှေကူဖားကန်တဲ့မိုးကောင်းမကွေးတိုင်းကပခုတ်ကူမြိုင်တောင်တွင်းကြီးနတ်မောက်ဆလင်းကြီးစင်ပေါင်ဝဲမင်းတုံမင်းလာနဲ့တရက်မြုံနယ်တွေကိုလဲဒီကနေ့မနေ့၄နာရီကစပြီးမလို့အပ်ဖဲအိမ်ပြင်မထွက်ရ state at home အမိန့်ထုတ်လိုက်တာကြောင့်အခုဆိုရင်နိုင်ငံတော်မြို့နယ်ပေါင်း86ခုမှာ state at home အမိန့်ထုတ်ထားပြီးဖြစ်ပါတယ်မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက် covid-19 ရောဂါကာကွယ်ဆေးကို covax အစီအစဉ်ကနေတဆင့်ဒီနှစ်အတွင်းမှာပေးနိုင်ဖို့ခန့်မှန်းထားပါတယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်စစ်ကောင်စီရဲ့ကျန်းမာရေးဌာနကလည်းလူရည်ထက်ဝက်ကိုဒီနှစ်အတွင်းကိုဗစ်ကာကွယ်ဆေးထိုးပေးဖို့ခန့်မှန်းပါတယ်လို့အင်္ဂါနေ့ထုတ်သတင်းစာတွေမှာဖော်ပြထားပါတယ်ရှင
်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကွဲလွန်သွားပြီဖြစ်ကြောင်းသူ့ရဲ့ရှင်းနေဒေါ်ဆန်းမာလာညွန့်ကမနေ့ကပြောပါတယ်အသက်69နှစ်ရှိပြီဖြစ်တဲ့သူဟာ NLD ပါတီရဲ့ဗိုလ်အလုံးမှုဆောင်အတူဖြစ်တယ်လို့နိုင်ငံတွင်းမှာလူသိများတဲ့နိုင်ငံရေးသမားတဦးလည်းဖြစ်ပါတယ်။သူတည်ဆုံးတဲ့အချိန်မှာနိုင်ငံအတွင်းမှာကိုဗစ်ကပ်ရောဂါတတိယလှိုင်းကြောင်းဆေးဝါးဆိုင်ရာအကျပ်တဲနဲ့လည်းရင်ဆိုင်နေရခြင်းဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်တခြား NLD ခေါင်းဆောင်တွေနဲ့အတူဖမ်းဆီးခံခဲ့ရပြီးအင်းစိန်ချင်းထောင်မှာထိန်းသိမ်းခံခဲ့ရပါတယ်။အဲဒီနောက်ကိုဗစ်ကပ်ရောဂါပိုတွေ့ရှိခဲ့ပြီးနေမကောင်းဖြစ်လာတဲ့အတွက်ဒီလဇူလိုင်17ရက်နေ့ကရန်ကုန်ပြည်သူ့ဆေးရုံကြီးအထူးကျန်းမာကုသဆောင် ICU မှာကုသခံခဲ့ရပါတယ်။သူသေဆုံးတာဟာကျန်းမာရေးကြောင့်ဖြစ်တယ်လို့အားလုံးကယုံကြည်ကြပါတယ်။သူ့ရဲ့ရှင်းနေဒေါ်ဆန်းမာလာညွန့်ကလည်းမနေ့မနေ့ပိုင်းကသူမကွယ်လွန်ပြီးအချိန်မှာအွန်လိုင်းဗီဒီယိုကနေစကားပြောခဲ့ရသေးကြောင်းပြောပါတယ်။ကိုဗစ်ကပ်ရောဂါကြောင့်ယူဆရပြီးအထူးသဖြင့်အောက်ဆီဂျင်ပြတ်ပြီးလူရွာပေါင်းများစွာသေဆုံးရတာဖြစ်ကြောင်းပရာဟိတလှုပ်ဆောင်ပေးနေသူတွေနဲ့အတုပကိစ္စဆောင်ရွက်ပေးနေတဲ့ဝန်ထမ်းတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုဗစ် -19 ကူးစက်မှုနှုန်းတဟုန်တိုးတိုးလာနေတဲ့အင်ဒိုနီးရှားနိုင်ငံဟာအိန္ဒိယကိုကျော်ပြီးအာရှဒေသမှာကိုဗစ် -19 အဆိုးဆုံးဒေသတစ်ခုဖြစ်လာနေပါတယ်ကျန်ရမရဖြစ်နေကြတဲ့လူနာတွေဆေးရုံမှာကုသခွင့်ရရည်အတွက်ရက်နယ်ချီတန်းစီစောင့်ဆိုင်ကြရပါတယ် ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထရပြီးယောဂလက္ခဏာသိပ်ပြီးတော့မပြင်းထန်လာသူတွေကိုအိမ်မှာပဲ quarantine ခွဲနေဖို့အစိုးရကတိုက်တွန်းနေပါတယ်။နေအိမ်မှာနေရင်အသက်ဆုံးရှုံးရသူတွေလည်းအများအပြားရှိနေပါတယ်။ရက်ရွာချမ်းမာရေးစင်တာကဝန်ထမ်းတွေစေတနာဝန်ထမ်းအကူအညီပေးနေသူတွေကအိမ်တန်ရရောက်သွားပြီးသေဆုံးခဲ့ရသူတွေရဲ့ရုပ်အလောင်းတွေကိုသေယူပေးနေရပါတယ်။
Yang kalian pikirkan gitu kan kita tuh di sini menanggung resiko yang berat.
တေဆုံးရသူတွေများလာတာကြောင့်တကြိုမြုပ်နှံနိုင်ရေးမှာလဲနိုင်နေအောင်စီမံခန့်ခွဲနေကြရပါတယ်။တေဆုံးသူတွေကိုတကြိုမြုပ်နှံပေးနေရတဲ့ဒီရီကသူတို့လောက်ကတိတ်ပြီးတော့လွယ်လှတာမဟုတ်ပါဘူးတဲ့။သူတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ခြင်းများလာတယ်လို့သူတို့မိသားစုတွေဟာလဲကူးစက်ခံရနိုင်တာကြောင့်သူတို့လုပ်နေရတဲ့အလုပ်ကိုအထင်အမြင်မသေးကြပါနဲ့လို့ပြောသွားတာပါလူဦးရေတန်290နီးပါးရှိတဲ့အင်ဒိုနီးရှားမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုသစ်က9000ကျော်ရှိနေတယ်လို့ထုတ်ပြန်ထားပါတယ
်ထိုင်းနိုင်ငံဝန်ကြီးချုပ်ပရာအုတ်ချာအိုချာအစိုးရရဲ့ကိုဗစ်ကာယောဂါကာကွယ်ဆေးထိုးပေးရေးအစီအစဉ်နှေးကွေးနေပြီးလူဦးရေရဲ့900ခန့်နှုန်းလောက်ပဲကိုဗစ်ကာယောဂါကာကွယ်ဆေးထိုးပေးနိုင်တဲ့အပေါ်မှာပြည်သူအများစုကမကြေမနက်ဖြစ်နေကြပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါပိုကူးစက်နှုန်းတွေမြင့်မားလာပြီးမနေ့အင်္ဂါနေ့အထိကူးစက်မှုအသစ်ပေါင်း 11,305 ဦးရှိကာအေဗီလာကစပြီးအခုချိန်အထိသေဆုံးမှုပေါင်းက 3,408 ယောက်ရှိပါတယ်။ထိုင်းနိုင်ငံရဲ့ဆေးဘက်ဆိုင်ရာအစ်စ်မြင့်ဝါရင်ကျွမ်းကျင်သူတွေကတောင်မှသူတို့နိုင်ငံမှာကိုဗစ်ကာယောဂါတတိယလိုင်းကိုကာကွယ်ဖို့အတွက်အစီအစဉ်တွေချမှတ်မထားနိုင်ကြောင်းနဲ့လူရည်တန်း90မှာခန့်မှန်း 3.5 တန်းပဲထိုးပေးနိုင်တာဟာနှေးကွေးနေပါကြောင့်ဝန်ခံလိုက်ပါတယ်။ဒါကြောင့်ဘန်ကောက်မြို့တော်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကလူ1000ကျော်လောက်ဟာလူ9ယောက်ထက်ပိုမဆုရဆိုတဲ့အရေးပေါ်အမိန့်နဲ့ကိုဗစ်အသွာလာကန့်သတ်ချက်တွေကိုအာခံပြီးအစိုးရကနှုတ်ထွက်ပေးရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ကျန်းမာရေးဌာနကတော့အစိုးရအနေနဲ့ Pfizer ကာကွယ်ဆေးတန်း20ခုဒီနှစ်အကုန်ရရှိဖို့နဲ့ရှင်းနှစ်2022မှာဓာတ်ရနှစ်ဆရရှိအောင်စာချုပ်ချုပ်ထားကြောင်းမနေ့အင်္ဂါနေ့ကပြောဆိုပါတယ်ခင်ဗျာ
ဒီရီအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာရှဒေသပင်လယ်ပြင်မှာစစ်သင်္ဘော20အမြဲတမ်းတက်ချမယ်အကြောင်းဗြိတိန်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်ပြည်ထောင်စုဂျပန်တို့နဲ့တရုတ်ကြားဩစာလွှမ်းမိုးမှုပြိုင်နေတဲ့ရေပြင်ကိုဖျက်သတ်မဲ့ဗြိတိန်ရဲ့ Queen Elizabeth လေယာဉ်တင်သင်္ဘောနဲ့အဆောင်အချက်လိုက်ပါတဲ့သင်္ဘောတွေစက်တင်ဘာလမှာဂျပန်ကိုခုံမောင်းခဲ့ပြီးတဲ့နောက်မှာစစ်သင်္ဘော20အမြဲတမ်းတက်ချမှာဖြစ်ကြောင်းဗြိတိန်ကပြောဆိုတာဖြစ်ပါတယ်။ထိုင်ဝမ်အပါအဝင်ဒေသရင်းမှာတရုတ်ရဲ့ပိုင်နက်ဆိုင်ရာရီမှန်းချက်အပေါ်ပို့ပြီးတော့စိုးရိမ်လာတဲ့အကြောင်းပြောဆိုထားတဲ့ဂျပန်နဲ့ဗြိတိန်အစိုးရကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်ဆောင်ရွက်လာနေတာနဲ့အတူပဲလီယင်တင်သင်္ဘောပါတဲ့တိုက်ခိုက်ရေးအုပ်စုသွားရောက်မဲ့အစီအစဉ်ဖြစ်လာတာပါတိုက်ခိုက်ရေးသင်္ဘောအုပ်စုကိုသင်္ဘောအုပ်စုရောက်ရှိပြီးတဲ့နောက်ဒီနှစ်ကုန်ပိုင်းမှာသင်္ဘော20အမြဲတမ်းတက်ချမှာဖြစ်ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်ကပြောပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာဂျပန်ကာကွယ်ရေးဝန်ကြီးနိုဘုခီရှိနဲ့အတူပူးရဲကြေညာချက်မှာဗြိတိန်ကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်။ဗြိတိန်တော်ဝင်ရေတပ်သင်္ဘောတွေချထားမဲ့ဒေတာတွင်စိတ်ကန်းတွေနဲ့ပတ်သက်ပြီးမိတာမှာတော့တိုကျိုမှာရှိတဲ့ဗြိတိန်တပ်ရုံးကချက်ချင်းမဖြေချပါဘူး။ Queen Elizabeth လေယာဉ်တင်သင်္ဘောနဲ့အဆောက်အအုံသင်္ဘောတွေဂျပန်ကိုဆက်ရောက်လာချိန်မှာဂျပန်ကျွန်းစုတစ်လျှောက်ကအမေရိကန်နဲ့ဂျပန်ရေတပ်အခြေစိုက်စခန်းတွေမှာအုပ်စုခွဲမှဖြစ်ကြောင်းဂျပန်ကာကွယ်ရေးဝန်ကြီးကပြောဆိုထားပါတယ်
။အီရန်နိုင်ငံဘက်ဂရက်မြို့တော်စင်ဂျေဘုံမြို့နယ်တခုဖြစ်တဲ့စီဒါမြို့ကလူစီကားတဲ့ဈေးထဲမှာတနင်္လာနေ့ကအသေးကန်ဘုံဖောက်ခွဲခဲ့တဲ့အတွေ့အနည်းဆုံးလူ35ယောက်သေဆုံးပြီးလူဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ပါတယ်။အစ္စလမ်အပွဲတော်မတိုင်ခင်အကြိုနေ့မှာဖြစ်ပွားခဲ့တဲ့အဲ့ဒီပြစ်စင်အတွင်လူပေါင်း60ကျော်ဒဏ်ရာရရှိခဲ့ပြီးတချို့ဟာဒဏ်ရာပြင်းထန်လွန်းတဲ့အတွေ့စိုးရိမ်ရတဲ့အခြေအနေမှာရှိကာသေဆုံးမှုတွေလည်းထပ်တိုးလာနိုင်ခြေရှိတယ်လို့လုံခြုံရေးတပ်ဖွဲ့တွေနဲ့ဆေးရုံတိုင်ဝမ်ကပြောပါတယ်။ဒီလောက်ရနဲ့ပတ်သက်လို့IS စစ်သွေးကြွအဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်း Telegram သတင်းဌာနကိုပြောပါရတယ်။ ။အီရတ်ဝန်ကြီးချုပ်ကလည်းထိတ်တန့်လုံခြုံရေးအရာရှိတွေနဲ့ချက်ချင်းအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပါတယ်။အီရတ်သမ္မတကတော့အခုလိုအစ်ပွဲတော်အကြိုမှာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာဆက်စုပ်ပွဲဖြစ်ကြောင်း Twitter မှာရေးသားထားပါတယ်။ပြီးခဲ့တဲ့အီဘီလာကလည်းရှီးအိုက်မွတ်စလင်အများစုနေထိုင်ကြတဲ့ဒီစီသားမြို့ကလူစီကားတဲ့ဈေးတွေကိုကားဘုံခေါက်ပေါက်ခွဲခဲ့တဲ့အတွက်ဆွန်နီမွတ်စလင် IS စစ်သွေးကြွအဖွဲ့ကကြေညာခဲ့ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတိုကျိုမှာလာမယ့်တောက်ချန်နေ့ဇူလိုင်လ23ရက်နေ့မှာအိုလံပစ်အားကစားပွဲတော်တွေစတင်ဖို့ရှိနေချိန်မှာပဲအားကစားသမားတွေကြားကိုဗစ် -19 ကူးစက်ဖြစ်ပွားသူတိုးလာရင်အချိန်ကပ်ပြီးအားကစားပွဲတွေဖျက်သိမ်းနိုင်ခြေရှိတဲ့ကိစ္စနဲ့ပတ်သက်ပြီးပွဲတော်စီစဉ်ရေးကော်မတီအကြီးအကဲကပြက်ပြက်သားသားပြောဆိုမထားပါဘူး
။7月1日以降昨日まで3万人近い関係者が。
ဇူလိုင်လ1ရက်နေ့ကနေဇူလိုင်လ19ရက်နေ့ထိဂျပန်ကိုလူ3000နီးပါးရောက်လာပြီးအဲ့ဒီထဲမှာကိုဗစ်အတီးပြုလူနာ32ဦးမှတ်တမ်းရှိကြောင်းဒါကြောင့်အတီးပြုလူနာနှုန်းက3.1%ရာခိုင်နှုန်းသာရှိပါတယ်လို့ Tokyo 2020ရဲ့အကြီးအကဲကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်
။ကမ္ဘာမှာအချမ်းသာဆုံးတရေကြီးတဦးဖြစ်တဲ့ Amazon ကုမ္ပဏီပိုင်ရှင် Jeff Bezos ဟာသူ့အဖွဲ့နဲ့သူအာကာသခီးစဉ်ကနေမနေ့ကအောင်မြင်စွာမြေပြင်ကိုပြန်လည်ဆင်းသက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကဗန်ဟွန်းမြို့အနီးမှာသူနဲ့အဖွဲ့ဟာလိုက်ပါလာရာကက်ပဆူးအခန်းလေးထဲဟာအာကာသတဲကနေလေရီနဲ့ဆင်းသက်ခဲ့ပါတယ်။သူနဲ့အဖွဲ့ဟာအဲ့ဒီအင်ကာနေကပဲတက်ဆက်တဲကန္တရာတဲကနေအာကာသကိုဒုံးမြန်တစင်းနဲ့တက်သွားခဲ့တာပါ။အဲ့ဒီနောက်ဒုံးမြန်ဟာအာကာသထဲမှာသူတို့နဲ့အတူလိုက်ပါခဲ့တဲ့ကက်ပဆူးအခန်းလေးကိုဖြုတ်ချပေးပြီးမြေပြင်ကိုပြန်လည်ဆင်းသက်ခဲ့ပါတယ်ခင်ဗျာ
။သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုခင်မောင်ဆိုမီတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့စစ်ဘေးနဲ့ကပ်ဘေးတစ်ချိန်တည်းကြုံနေရတဲ့ကချင်ဒေသခံတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။စစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်ကကျေးရွာ3ရွာလောက်ကဒေသခံ200လောက်နေရဲစွန့်ခွာဘေးလွရာထွက်ပြေးနေကြရပါတယ်။သူတို့ခိုလုံနေကြတဲ့ကျေးရွာတွေမှာလည်းကိုဗစ်သန္ဓေရလူနာတွေရှိနေတာကြောင့်စိုးရိမ်စရာဖြစ်နေတာပါ။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုခင်မောင်ဆိုမင်းကပြောပြမှာပါရှင်။
ဒီလဇူလိုင်14ရက်နေ့ကဖားကတ်နယ်ကမိုင်းအကြားနိုင်ရရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။အဲဒီနောက်နေ့စဉ်ရက်ဆက်ဆိုသလိုတိုက်ပွဲဖြစ်ပွားခဲ့ပြီးဒီလ19ရက်နေ့ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရားညီနောင်ခွန်ဆိုင်စွန့်နဲ့ဂေါ်လိုယန်စတဲ့ရွာတွေကရွာသားတွေဟာဆိုင်းဖရရွာဖျားเจ้าမှာထွက်ပြေးခိုလုံနေကြောင်းဒေသခံတဦးက VOA ကိုအခုလိုပြောပါတယ်။
ဆိုင်ကမြင့်ချင်းဖြာချောင်းဝင်းမှာအားလုံးစင်းပြူးပြူးထားတာက195ယောက်၃ယောက်ကအဲ့ဒီတားရင်အောင်ရောဒီခေါ်လူရံရောခုံဆိုင်ရောဒီမြင့်အင်ချီကတော့53ယောက်ဒီမြင့်တချို့ရပြန်မလာရေးတူးခင်ဗျာလွန်းနေကြည့်အလွန်ရန်ထူနေလို့မိညာကြည့်တော့လွန်းနေကြည့်ထူနေတော့
စစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့ဆိုင်းဖရရွာမှာကိုဗစ် -19 တန်လျာလူနာတွေရှိနေတာကြောင့်ဒုက္ခသည်တွေဟာနောက်ထပ်စိုးရိမ်စရာအခြေအနေကိုရင်ဆိုင်နေကြရပါတယ်
။ဆိုင်းဖရရွာမှာမနေ့ကနေကိုဗစ် positive တွေ့ရဆိုအဲ့အားလုံးလမ်းနေကြ။တချို့ရကြတော့ဘလို့ပဲဖြစ်ဖြစ်ဒီရွာမှာပဲလက်နဲ့ကြီးပဲထုထုပါပဲထုထုရွာမှာပဲတန်နေရကောင်းနေဆိုပြီးတော့တချို့ရပြန်လာတယ်ရှိတယ်ခင်ဗျာ။အဲ့ဒီယောဂဖြစ်ပူဆိုးမှာဆိုပြီးတော့အခုလောလောဆယ်အရေးကြီးနေတာအဲ့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ကာကွယ်ရေးပစ္စည်းတို့အားရတော့တကယ်အရေးတကြီးလိုအပ်မှတယ်ခင်ဗျာ
။ဆိုင်းဖရယွာကယမိယပတူကတော့ကျေးရွာအတွင်းမှာကိုဗစ် -19 အတည်ပြုလူနာတွေရှိနေတာကြောင့်အသွားအလာကန့်သတ်တာတွေလှုပ်ဆောင်နေကြောင်းပြောပါတယ်
။အဲ့ဒီကမှ positive တဲ့ကိုဗစ်လူနာရှိနေမှာအခုကတော်တော်များလို့ဆိုရင်ရတယ်ကျေးဇူးပါ။ဒီစုပြည်ရဲ့အရေးကြီးလို့လို့မဆင်းမှဇမန်တော်နဲ့ဆက်ဆက်ရမယ်အဲ့လိုလည်းသိနေတာပေါ့။ဒါကြောင့်မို့ကျွန်တော်တို့ကဒီစစ်ချုံစားတဲ့နေရာမှာတော့တော်တော်တော်လည်းဆက်ဆက်မလုပ်ကြဘူးနဲ့ကျွန်တော်တို့ကပြောထားပါတယ်ခင်ဗျာ
။ဒီလ15ရက်နေ့မနေ့ပိုင်းကနိုင်ရရွာအခြေဆိုင်စစ်တပ်စခန်းကလက်နက်ကြီးတွေနဲ့ပစ်ခတ်ရမှာဆိုင်းဖရရွာအတွင်ကြားရောက်ပောက်ကွဲခဲ့တာကြောင့်အရသား6ဦးထိခိုက်ခဲ့ရပါတယ်။လက်ရှိအချိန်မှာကိုဗစ် -19 ကြောင့်အသွားအလာကန့်သတ်ထားလို့ဒဏ်ရသူတွေကိုဆေးရုံကိုမပို့ဆောင်နိုင်ပဲဆိုင်းဖရရွာမှာပဲကုသပေးနေပြီးသူတို့အတွက်ဆေးဝါးတွေလိုအပ်နေပါတယ်။ စေဘေးဒုက္ခသည်တွေကြားမှာလဲယာသီတုတ်ကွေးနဲ့ဝမ်းပြဲဝမ်းလျှော်ယောဂဖြစ်သူတွေရှိနေတာကြောင့်ဆေးဝါးလိုအပ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းယူပြီးနောက်ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြားမလအတွင်းကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရမှာလက်ရှိအခြေအနေမှာတော့ကချင်ပြည်နယ်မှာတာမကစကိုင်းတိုင်းအတွင်းအထိတိုက်ပွဲတွေကျယ်ပြန့်လာနေပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းပြောပြသွားတာပါအခုဆက်လက်ပြီးတော့တမိသားစုလုံးကိုဗစ်ကူးစက်ခံခဲ့ရတဲ့အတွေ့အကြုံကိုဆက်လက်ကြည့်ရှုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာဆေးရနာသိမ်းမှုကြောင့်ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းကိုအကြီးအကျယ်ထိခိုက်နေခြင်းကိုဗစ်တတိယလှိုင်းကိုအလူးလဲရင်ဆိုင်နေရတဲ့ပြည်သူတွေဟာအရေးပေါ်ဆေးကုသရေးအတွက်ဘယ်သွားလို့ဘယ်လာရမှန်းတော့မသိတဲ့အခြေအနေကြုံတွေ့နေရပါတယ်။တမိသားစုလုံးကိုဗစ်ရောဂါကူးစက်ခံရတဲ့အခြေအနေကိုကြော်လွှားရုံထက်ခဲ့ရတဲ့ရန်ကုန်ဒေသခံမမီမီရဲ့အတွေ့အကြုံကိုဆက်သွယ်မေးမြန်းပါပါ။ဇူလိုင်လကုန်ပိုင်းလောက်ရန်ကုန်မှာကိုဗစ်တတိယလှိုင်းစတင်မြင့်မားလာချိန်မှာအမျိုးသားဖြစ်သူစပြီးဖျားနာရာကနေသူနဲ့သားဖြစ်သူပါကူးစက်ခဲ့တဲ့အခြေအနေကိုအသက်40ပတ်ဝန်းကျင်ရှိတဲ့မမီမီကအခုလိုစပြီး VOA ကိုပြောပြပါတယ်
။အိုင်လီတညလုံးလေအမျိုးသားအဖျားကျက်ပါတယ်ညီမလည်းနည်းနည်းပါးပါးတော့ဖျားတယ်ဒါပေမဲ့အမျိုးသားတော့မဖျားဘူးပေါ့နော်နောက်တစ်ရက်လည်းတနေ့လုံးမှအမျိုးသားအဖျားမကျဘူးမကျတော့နောက်နေ့ညနေလည်းအဲ့လိုဆေးကန်းထက်သွားတယ်ဆေးကန်းထက်သွားတယ်ဆေးထက်ထိုးတယ်ဒီတောက်စရာဆေးတွေပဲဆက်တောက်တယ်ပေါ့နော်အဲ့လိုတောက်နေရင်တန်လန်းနဲ့အဲညီမကတော့သူတို့လောက်တော့မဖြစ်ဘူးအဖျားပြန်ကျသွားတယ်အဖျားပြန်ကျပြီသူတို့လောက်မဖြစ်ဘူးအဖျားပြန်ကျသွားတယ်ဒါပေမဲ့အဲ့မှာအမျိုးသားတောက်ရှောက်မတက်တာဘူးသုံးရက်မြောက်မှာအိမ်ကသားကပါထပ်ဖြားလာတယ်။မြားဘက်သူရေချိုးမားလိုက်တယ်ပေါ့နော်။ရေချိုးမားလိုက်ပြီးထပ်ဖြားလာတယ်။ထပ်ဖြားလာတဲ့အချိန်မှာနောက်သုံးရက်မြောက်မှာသူ့ကိုလည်းဆေးကန်းပို့တယ်လို့ပဲဆေးကန်းဆေးထိုးတယ်။ဒီဆေးတွေပဲပေးတယ်ပေါ့နော်။ဒီဆေးတွေပဲပေးပြီးတော့ညီမတို့ဆက်တောက်ကြတယ်။ဆက်တောက်တယ်။သားကလည်းမတက်တာလာဘူး။တညာလုံးဝင်သွားတော့ကလေးကလည်းနောက်ရက်ကျတော့ပင်ပန်းလာပေါ့နော်။ပင်ပန်းတော့ကလေးကိုလည်းတက်စားရွာတွေတိုက်တယ်။ဒါပေမဲ့အဖျားကမကျလား။ကလေးကလည်းနှစ်ရက်လောက်ဖြားတယ်ဒါပေမဲ့နှစ်ရက်လောက်မှာကလေးဝင်သွားတာတွေပါတော့ပြန်ရက်သွားတယ်ဓာစာတောက်တယ်နောက်ရက်ကျတော့ bio floor ထည့်တိုက်တယ်မနဲ့တထုံညာတထုံ bio floor ထည့်တိုက်တယ်ထည့်တိုက်လိုက်ပြီးတော့ကလေးအိမ်မှာအဓိကဘာဟိုဟာဖြစ်လဲဆိုတော့ညီမတို့သားမိသားဖာ၃ယောက်လုံးအဲ vitamin D3 C8 zinc အဲ့ဒါကိုတော့တောက်နေတယ်
ကိုရဲမြောက်ဖြစ်လာချိန်သူနဲ့အသက်20ဝန်းကျင်သားဖြစ်သူကပြန်ပြီးတက်တာလာစပြုပေမဲ့အသက်40ဝန်းကျင်အမျိုးသားဖြစ်သူအပြင်းထန်ဖျားနာနေတဲ့အခြေအနေကိုမမီမီကဆက်ပြီးပြောပြပါဗျ
။ကိုရဲမြောက်လောက်ကျတော့အမျိုးသားတစ်ခါဘာဖြစ်လဲဆိုတော့ဟိုပိုးသက်ဆေးမျိုးဟိုတောက်လိုက်တဲ့အချိန်မှာအမျိုးသားဝင်းနေသွားတယ်။အန်နာတွေပါဖြစ်လာတယ်။ဖြစ်လာတော့နှာခမ်းတွေပါလေဖြူပြီးတော့အာရုံလာတာပေါ့နော်။အာရုံလာတော့ကညီမအဲ့ဒါဆိုရင်တော့မဖြစ်တော့ဘူးပုံမှန်တုတ်ကွေးဆိုရင်တော့ပြောက်တယ်ပေါ့နော်ပုံမှန်တုတ်ကွေးဆိုရင်ပြောက်တယ်ဒါမျိုးဆိုရင်တော့ပုံမှန်တုတ်ကွေးမဟုတ်တော့ဘူးဆိုပြီးတော့ဟိုအတိဆရာဝန်တယောက်နဲ့ test kit စစ်တယ် test kit စစ်တဲ့အချိန်မှာပီဖြစ်တယ်ပေါ့နော်အမျိုးသားပဲစစ်တာညီမတို့သားမိကမစစ်ဘူးသူပဲစစ်တယ်အဲ့တော့ဆရာဝန်ကတော့ဘာပြောလဲဆိုတော့အိမ်ရလူတွေနဲ့ဖွဲနေပါပေါ့နော်ဒါပေမဲ့ကိုယ့်ရဲ့မြောက်ဖြစ်တာဖြစ်တဲ့အတွက်ပိုးကတော့အားရော့နေပြီအစားလေးပဲစားအားသေးလေးတွေပဲပုံမှန်တောက်ပေးပါလို့ဆရာဝန်ကပြောတယ်အဲ့တော့အမျိုးသားသူလမ်းမှာဖြစ်တဲ့အတွက်ဘာလုပ်ရမလဲဟိုအိမ်ကနေခွဲနေပါညာလို့ပြောရဲဆိုတော့ရတယ်ကိစ္စမရှိဘူးအိမ်ကလူတွေလည်းအကုန်ဖြစ်နေပြီဒါအိမ်ကလူတွေကျန်တာပီသေးကြတယ်စစ်စရာမလိုဘူးပေါ့နော်အိမ်မှာပဲပြန်လာခဲ့ဆိုပြီးတော့ညီမတို့အိမ်မှာပဲသားမိသားဖတ်၃ယောက်လုံးအိမ်ပိတ်ပြီးနေတယ်အိမ်ပိတ်ပြီးနေပြီးတော့အစားအသောက်တွေကိုညီမအမတွေတငယ်ချင်းတွေကအပြင်ကနေပို့ပေးတယ်ပေါ့နော်ပို့ပေးတာကိုရသလောက်စားတော့ပီလဲသေးကြသွားပြီဖြစ်တဲ့အတွက်ဘာလို့ရမလဲငါတို့ဟိုအစားစားမှာပဲဖြစ်မှာအရှိအစာတွေလည်းရေးထားတယ်ဟိုလူတွေကလည်းဟိုဖြစ်ပြီးတဲ့လူတွေရောဘာတွေရောစာတွေကိုဖတ်တဲ့အချိန်မှာစိတ်ရကိုခံအားရနေပဲတိုက်ရတာဖြစ်တဲ့အတွက်ညီမအိမ်မှာအမျိုးသားကိုအားပေးရတယ်ဘာလို့လဲ तू ကကိုထက်ပြော့လို့ကိုထက်ပြော့တော့သူ့ကိုအားပေးပြီးတော့အစားကိုဝင်အောင်စားပါဆိုပြီးတော့ချော့ပြီးကျွေးတယ်ဒါပေမဲ့အဲ့ဒီအချိန်မှာကိုရဲ့မြောက်လောက်မှာခလေးကတော်တော်တက်တာနေအမျိုးသားကလည်းသူ့ကိုဆရာဝန်ကအားပြော့နေပြီပိုးကအားပြော့နေပြီဘာကြောင့်ပြောလိုက်တော့နည်းနည်းလေးစိတ်ကလန်းသွားတယ်ထင်ပါတယ်အဲ့ဒီကပြန်လာတယ်ကသူလည်းမဖြစ်ဖြစ်အောင်ဝင်အောင်စားတော့တာပေါ့နော်အကျိုးသားပြီးစားတော့တဖြည်းဖြည်းအဖျားကလည်း17ရက်မြောက်လောက်ကြတော့အဖျားလည်းမရှိတော့ဘူးလေရအောင်ရှူတယ်ရင်နှွေးငွေ့ရှူကြပါလို့ပြောတဲ့အတွက်အိမ်မှာမရှိတဲ့ ပေါင်းဟူပလက်တက်ရင်းနှွေးငွေထွက်အောင်လုပ်ပြီးတော့ညီမတို့စားထည့်တယ်ရင်းနှွေးငွေရှူတယ်အာလုတ်တွေကျင်းကြတယ်အဲ့လိုမျိုးနဲ့ပဲ14ရက်မြောက်ကိုကြော်ဖြတ်ပြီးတော့အောက်ဆီဂျင်လည်းမလိုဘူးဘာလည်းမလိုပဲနဲ့တော်တော်ဖြတ်သန်းလာပြီးတော့အားလုံးကျန်းလာရဲပေါ့နော်အခုတော့ညီမတို့3ဘတ်ကြော်သွားပြီဟိုအစားလည်းကောင်းကောင်းဝင်သွားပြီစားလည်းစားနိုင်သွားပြီအခုလောလောဆယ်လည်းညီမတို့အားသေးတွေဆက်တောက်နေရဲပေါ့နော်အိမ်မှာပဲအနားယူနေကြတယ်အမဟုတ
်အဲ့တော့ညီမတို့ဒီလိုဖြစ်တဲ့အချိန်မှာဒီဆေးရုံတို့ဆေးရုံသွားဖို့ပေါ့နော်ဒါမှမဟုတ်ကိုဗစ်စင်တာတွေသွားဖို့ရောညီမတို့စိတ်ကူးမရှိကြဘူးလား
အဲအဲ့လိုမျိုးကလူကတော်တော်များများကအဲကိုဖြစ်တဲ့အချိန်မှာအဆင်မပြေဘူးလို့ကြားနေရတယ်။နောက်တော့ညီမတို့ဘယ်လိုသွားအောင်မှန်းလည်းမသိဘူး။ဘသူ့ကိုအကြောင်းကြားအောင်မှန်းလည်းမသိတော့မဖြစ်ဖြစ်အောင်ကိုဖောက်ကိုပဲအိမ်မှာတိုက်မယ်ဆိုတဲ့စိတ်နဲ့ပဲညီမတို့ကတော့အဲ့လိုပဲတိုက်ကြမှာ
။ဟိုတကယ်တမ်းအဲ့လိုမျိုးဖြစ်တယ်ဆိုလို့ရှိရင်ဒီဆေးရုံကိုအလဲတကူသွားနိုင်ဖို့နောက်ဒီဘဲစင်တာတွေမှာဘလို့တွေကုသပေးနေလဲဆိုတဲ့အချက်လက်တွေလည်းဟိုမရကြတဲ့အခြေအတွက်ကဘလောက်လောက်ရှိလဲရှင်။
အော်တော်တော်များမယ်ထင်တယ်အမေဘာလို့ညမပတ်ဝင်းချင်းမအောင်အများကြီးကိုစေုံပြောလို့မရဘူးတပုံကြီးပဲတပုံကြီးဆိုညမကိုယ်တိုင်လည်းပထမမေးသေးကိုနဲ့တိတဲ့ဥမာဗောလန်တီးယားလုပ်နေတဲ့လူတွေပေါ့နော်လက်ရှိအခုအဲ့ဒီထဲမှာလုပ်နေတဲ့လူတွေမေးတယ်အဆင်မပြေဘူးစေုံတက်ဖို့ဒီလောက်လောက်ဟိုကိုလေးအိမ်ကဆိုအရင်ဘာမှမဖြစ်ဘူးလို့ပြောရမှာပေါ့နော်သူများထက်ဆိုင်အဲ့လောက်မဖြစ်တဲ့လူနာမျိုးကိုလည်းလက်မခံဘူးလို့ပဲကြားတယ်အဲ့လိုလိုက်လဲစုံစမ်းမနေတော့ဘူးပေါ့နော်အဲ့လိုမျိုးဒါပေမဲ့ကိုပါဝင်းချင်းမဒီလို expert ဖြစ်သွားပြီအများကြီးပါအခုလုံးဝစေကူသားွယ်မရပဲနဲ့ဖြစ်သွားပြီတပုံကြီးပဲညီမပတ်ဝန်းကျင်မှာအခုလက်ရှိဒီနေ့ထိကိုရှိပါတယ်
အဲ့တော့ညီမတို့မိသားစုကြတော့ဒီအောက်ဆီဂျင်တက်ဖို့မလိုလိုက်ဘူးဆိုပေမဲ့အခြားညီမတို့အတိုင်းဝိုင်းတွေကဒီကိုဗစ်လူနာတွေအောက်ဆီဂျင်အလုံးလောက်မရတဲ့အတွက်သေဆုံးတဲ့အခြေအနေတွေရောဘယ်လောက်ထိဖြစ်နေလဲရှင
့်ညီမပတ်ဝန်းကျင်ကအသက်ကြီးပိုင်းယောဂအခန့်ရှိတဲ့လူတော်တော်များများမနေရဆိုပေါ့နော်လက်ရှိမနေရဆိုညီမပတ်ဝန်းကျင်မှာ၃လောက်ဆုံးသွားတယ်အသက်ကြီးပိုင်းမှာယောဂအခန်းကြီးရှိကြတယ်သူတို့အဓိကပြဿနာအောက်ဆီဂျင်မလုံလောက်တဲ့ပြဿနာအိမ်မှာပဲရှူနေနေ expire ဖြစ်သွားကြတာပဲအဲ့ဒါလက်ရှိညမလမ်းထဲမှာအခုဖြစ်နေတာဒီနေ့လည်းတယောက်ထပ်ဆုံးတယ်အဓိကတော့အောက်ဆီဂျင်မရတာပဲပေါ့နော်
ဒါကတော့တမိသားစုလုံးကိုဗစ်ကူးစက်ခံခဲ့ရတဲ့အတွေ့အကြုံနဲ့ပတ်သက်လို့ရန်ကုန်ဒေသခံမမီမီကိုဆက်သွယ်မေးမြန်းခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းမြန်မာနယ်စပ်ကန်ထရာဘူရီပြည်နယ်တဲကဒန်မကမ်တိုင်ဆေးရုံမှာကိုဗစ်ရောဂါနဲ့ဆေးဝါးကုသမှုခံနေတဲ့မြန်မာနိုင်ငံသားတွေထွက်ပြေးတာကြောင့်ထိုင်းအာဏာပိုင်တွေလိုက်ရှာနေကြပါတယ်9ယောက်ထွက်ပြေးရမှာ1ယောက်ကိုတော့ပြန်လည်ရှာတွေ့ခဲ့ပါတယ်ဒီအကြောင်းအပြည့်စုံကို VOA သတင်းတောင်မအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကန်ထရာဘူရီပြည်နယ်ဒန်မကမ်တိုင်ဆေးရုံမှာကိုဗစ်ကုသပေးနေတဲ့နေရာကနေမြန်မာတွေထွက်ပြေးသွားကြတာပါ9ယောက်ထွက်ပြေးခဲ့ပြီမဲ့တယောက်ကိုပြန်ရှာတွေ့ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်သူတို့ပြေးတော့9ယောက်ပေါ့9ယောက်ဆိုတော့အဲ့ဖြစ်တဲ့အခါကျတော့အဲ့လိုပြေးတဲ့အခါကျတော့ပြေးတော့ပြေးတဲ့ချိန်သူတို့လမ်းပြီးတော့ဟိုဒေမီကရဲစခန်းနဲ့ခနာလိုက်ပြီးအကြောင်းကြားတာပေါ့အကြောင်းကြားလို့သူတို့အဲ့ဒီမှာလိုက်ပြီးတော့ပြန်ရှာဖွေတွေ့တာတော့တယောက်ပြန်တွေ့တယ်၄ယောက်ကတော့အမှလွတ်မြောက်နေတာပေါ့နော်ဒါကြောင့်မို့ဒီလူတွေနဲ့ပတ်သက်ပြီးတော့သူတို့ပြင်ညာပေးတော့ရာဒီလူတွေကိုတွေ့ရဆိုလို့ရှိရင်အကြောင်းကြားပေးဖို့ပြစ်ထားဖို့ပေါ့ဒီကတော့မိန်းလေး၃ယောက်ယောက်ျားလေး၂ယောက်ဟုတ်တယ
်ဒီရောက်ကိုတော့ထိုင်းအနာပိုင်းတွေကလိုက်လံရှာဖွေနေစေဖြစ်ပါတယ်ကိုဗစ်ကူးစက်ပြန့်ပွားမှုဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ပြည်သူတွေအနေနဲ့တွေ့ရှိပါကရဲစခန်းကိုချက်ချင်းအကြောင်းကြားပေးကြပါလို့လည်းနယ်မြေခံထိုင်းအနာပိုင်းတွေကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးသူတို့ထွက်ပြေးသွားကြတဲ့အတွက်သူတို့တွားရလမ်းတစ်လျှောက်ကိုဗစ်ကရောဂါကူးစက်ပြန့်ပွားနိုင်တဲ့အန္တရာယ်တွေလည်းများပါတယ်
။အာဒီလိုမျိုးထွက်ပြေးကြတာကအမှအန္တရာယ်တော့ရှိတာပေါ့။ဘာလို့လဲဆိုတော့သူတို့မှကူးနေဆိုသူတို့ဘလူးရေကြီးသွားတွေ့တယ်။အဲ့မှာတောက်ဆောက်လိုက်ရတယ်။အဲ့ဒီသူတို့သွားခဲ့တဲ့လမ်းတော်ချောင်းဥမာသူတို့လိုင်းကားစီးလိုင်းကားပြီးရင်သူတို့သွားနေတဲ့အိမ်အဲ့ဒီ community အကုန်လိုက်ရတော့မှာ။အဲ့ဒါကိုဟိုဥစားပေါ့ပုံပြီးတော့သူကဒီမှာအနေနဲ့ဆိုရင်အဲ့ဒီခုနကသွားခဲ့တဲ့နေရာတွေပြီးကြပြောနိုင်မှာ။ဒါသူတို့ဆိုလို့ရှိရင်ဒါဟိုဟာဖောက်ရက်တဲ့ဟာလေ။အဲ့ဒါဟုတ်ပြောရမယ်ဆိုကိုဗစ်နဲ့ပတ်သက်တဲ့ဒီဥပဒေရှိတယ်လေအဲ့လိုမျိုးဟိုဖတ်ပြီးတယ်ဆိုလို့ရှိရင်အဲ့လိုကုသရောဂါပြန်ပွားမှုနဲ့ပတ်သက်တဲ့ဥပဒေအရသူတို့ကိုဖမ်းဆီးရေးယူလို့ရတယ်ဗျနောက်ပြီးတော့အရေးကြီးတာကတော့အဲ့ဒီကုသမှုနဲ့ပတ်သက်ပြီးတော့အငြင်းရှိတာပေါ့ဗျာ
သူတို့ဘာကြောင့်ထွက်ပြေးရတယ်လဲဆိုတာကိုတော့မသိရပါဘူးထိုင်းနိုင်ငံမှာကုသမှုအများဆုံးပြည်နယ်တွေကတော့ဘန်ကောက်စမုတ်စခွန်စမုတ်ပရာကန် ချွန်ဘူရီပထုံသာလီနွန်ထဘူရီနခွန်ပထုံဖတ်တနီအယုဒ္ဓယာချက်ချင်းဆောင်ဆတဲ့ပြည်နယ်တွေဖြစ်ပြီးဒီပြည်နယ်တွေထဲမှာနေထိုင်အလုပ်လုပ်ကိုင်နေကြတဲ့မြန်မာရှေ့ပြောက်လူသမားတွေထဲမှာလည်းကိုဗစ်ကရောဂါကူးစက်နေကြသူတွေစုစုပေါင်းထောင်ထဲချီရှိနေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာနေစဉ်တောင်းကနန်းလောက်တိုးလာပြီးအခုဆိုရင်ကူးစက်သူ 4,600 ကျော်ရှိတယ်လို့ဒီကနေ့ဇူလိုင်လ20ရက်နေ့မှာလည်းကိုဗစ်အတည်ပြုလူနာအသစ် 11,000 ကျော်ရှိနေပါတယ်။ဒီဆုံးသူကတော့စုစုပေါင်း 3,500 ကျော်ရှိလာပြီဆိုပြီးထိုင်းကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA သတင်းတောက်မအေးမာကသတင်းပေးပို့ခဲ့တာပါရှင်။အခုတော့ကျမတို့အမေရိကန်နိုင်ငံရေးကြောင့်တည်ကောင်းစရာအစီအစဉ်ကိုဆက်လက်တင်ဆက်မှာပါ။အမေရိကန်ပြည်ထောင်စုဒေသတချို့မှာကိုဗစ်ကပ်ရောဂါကူးစက်မှုများလာတာကြောင့်ကိုဗစ်ကာကွယ်ဆေးထိုးပြရင်တောင်မှဈေးဝယ်တာ၊ကုန်တိုက်ကိုသွားလာတာမျိုးအဆောက်အုံတွင်သွားလာရမှာနှာခေါင်းစီးတက်ကြဖို့အုပ်ချုပ်ရေးအာဏာပိုင်တွေကတိုက်တွန်းထားပါတယ်။ကိုအောင်ကတင်ပြမှာပါရှင်။
အမေရိကန်ဒေါ်လာများများကကိုဗစ်ကာကွယ်ဆေးထိုးပြီးကြပေမဲ့အခုအခါမှာကိုရိုနာဗိုင်းရပ်စ်ဒယ်လ်တာမျိုးကွဲနဲ့တချို့ဒေသတွေမှာကာကွယ်ဆေးတိတ်မထိုးကြတာကြောင့်အခုအခါမှာကူးစက်မှုနှုန်းများလာပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာကိုဗစ်ကူးစက်မှုတားဆီးထိန်းချုပ်ထားတဲ့ကန့်သတ်မှုတွေကိုဇွန်လလယ်မှာဖယ်ရှားပေးခဲ့ပေမဲ့အခုအခါမှာတော့လော့စ်အန်ဂျလိစ်လိုတချို့နေရာတွေမှာကာကွယ်ဆေးထိုးထားသူတွေလည်းအဆောက်အဦအတွင်းဈေးဝယ်တာမျိုးမှာနှာခေါင်းစီးတက်ကြဖို့ညွှန်ကြားထားပါတယ်
။ I'm not pleased that we have to go back to using
နှာခေါင်းစီးတန်တက်ကြဖို့စီကံချမှတ်တာနဲ့ပတ်သက်ပြီးတော့တိတ်သဘောမကျပေမဲ့ဘာမှမလုပ်တာတဲ့ဆိုင်ရင်အဲ့ဒီစီကံကလူတွေရဲ့အသက်ကိုကယ်တင်နိုင်မှာလိမ့်မယ်။ဒါဟာအရေးကြီးဆုံးကိစ္စပါလို့ပြောသွားတာပါ။ Delta virus မျိုးကွဲတဲ့ဟာကာကွယ်ဆေးထိုးပြီးတဲ့သူတွေမှာလည်းကူးစက်နေတာကိုတွေ့ရပါတယ်။အသက်70နှစ်အထက်ကာဝယ်ဈေးထိုးပြီးသူ86ရာခိုင်နှုန်းလောက်နေထိုင်ကြတဲ့ဆန်ဖရန်စစ္စကိုမှာဆိုရင်လေဇူလိုင်9ရက်သတင်းပတ်ကုန်မှာကူးစက်မှု4ဆလောက်တိုးလာတယ်လို့ဆန်ဖရန်စစ္စကိုခရိုနီကယ်သတင်းစာမှာရေးသားထားပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါကြောင့်ဆေးရုံတက်ရသူအားလုံးဒီပါဟာကာဝယ်ဈေးမထိုးရသေးတဲ့သူတွေဖြစ်ပါတယ်
။ I'm worried that what we're starting to see increasingly in
Arkansas, Missouri, Nevada, Louisiana နဲ့ကျွန်တော်ရဲ့ပြည်နယ် Florida မှာဆိုရင်ကူးစက်မှုတိုးလာတာကိုတွေ့ရတာကြောင့်ဆိုရင်ပါတယ်ကာဝယ်ဈေးထိုးမထားသူတွေကူးစက်မှုများလာတာပါအဲ့ဒီတွေကာကွယ်ဆေးထိုးလာကြဖို့မဆောင်ရရင်တော့ကူးစက်မှုတွေကိုဆက်ပြီးတော့တွေ့နေရမှာပါလို့သူကပြောသွားပါတယ်ဘိုင်ဒန်ဆိုရကလည်းလူမှုကွန်ရက်မီဒီယာတွေအနေနဲ့ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေပြန့်နေတာကိုထိန်းချုပ်ဖို့တာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ် Facebook ကတော့ကိုဗစ်နဲ့ပတ်သက်တဲ့သတင်းမှား18တန်းကျော်လောက်ကိုဖယ်ရှားခဲ့ပြီးတော့ဆက်လက်လဲဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းကယောကတိုက်ပွဲဖို့ကတော့အားလုံးမှာတာဝန်ရှိကြောင်းသူတို့ကပြောပါတယ်ခင်ဗျာ
ဒါကတော့ကိုအောင်ကနေပြီးတော့ဒီအမေရိကန်ပြည်ထောင်စုမှာလဲ Delta မျိုးကွက်သစ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေနဲ့ပတ်သက်လို့တင်ပြသွားတာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုပြင်ရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ
်။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်
ြမာပိုင်းစီစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ကျမတို့ VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့အင်္ဂါနေ့ညဆွေးနွေးခန်းစီစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကအသက်ဆင်တင်ဆက်နေတာပါ။ဒီတစ်ပတ်အတွက်တော့အသက်68နှစ်အရွယ်မှာရန်ပုံငွေရှာလေထီခုံခဲ့သူဥက္ကွန်ဆိုင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါရှင်။ UK နိုင်ငံ Sheffield မြို့မှာနေထိုင်တဲ့အသက်68နှစ်အရွယ်နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်သူဥက္ကွန်ဆိုင်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာပြည်အတွက်ရန်ပုံငွေရှာတဲ့အနေနဲ့လေထီခုံအားကစားနဲ့အမြင့်ပေ 13,000 ကနေလေထီခုံခဲ့တာပါ။ဒီအသက်အရွယ်မှာဒီလိုအန်ဒီရကြီးတဲ့ဒီလေဒီခုံအားကစားနဲ့ရန်ပုံငွေရှာဖို့ဆုံးဖြတ်ခဲ့တဲ့အဓိကစေစော်မှုသူ့ရဲ့ခန်းစားချက်အတွေ့အကြုံတွေကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဥက္ကဆိုင် VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ဥက္ကဆိုင်ကပြီးခဲ့တဲ့ရက်ပိုင်းကပဲဒီအသက်68နှစ်အရွယ်မှာနော်ဟိုးအမြင့်ပေ13,000ကနေပြီးတော့လေဒီနဲ့အောင်အောင်မြင်မြင်ခုံချနိုင်ခဲ့တယ်ခုံဆင်းနိုင်ခဲ့လေဒီဆင်းနိုင်ခဲ့တယ်ပေါ့နော်အဲ့ဒီအတွက
်
congratulations ပါခင်ဗျာဒါကိုအရင်ဆုံးပြောပြရစီ
ဟုတ်ကဲ့ကျေးဇူးတင်ပ
ါဆိုတော့ now ကျွန်တော်ပထမဆုံးသိကျင်တဲ့အခါကအရင်သိကျင်တဲ့မိကုံကအခုလေဒီနဲ့ခုံဆင်းလာပြီးတော့ဟလာမြေပြင်ကိုရောက်တဲ့အချိန်မှာစိတ်ထဲဘယ်လိုခံစား
ကျွန်တော်တော်တော်ကြော်ရတယ်။ဘာကြောင့်လဲဆိုတော့ဟိုဒါကဟိုချောချောချီဖြစ်ပါမလားဆိုတဲ့စိတ်ကကျွန်တော်စမှာရှိတာပေါ့နော်။အဲအဲ့ဒါကဟိုဒီအစကြောလုပ်နေတာဒီကိစ္စဟာ risky sport ဆိုပြီးသူတို့ပြောထားတာ။အဲ့တော့သူတို့ကတော့ကာဗာယူပြီးတော့ဟိုအပြုံးမလဲ။ဟိုကာဗာယူထားတဲ့ခါကျတော့this အားလုံးကကိုယ့်ဘမောပဲပို့တည်တာပေါ့နော
်
ဒီနေရာမှာတစ်ခုဖြစ်သွားရင်ပို့တာပဲကိုယ်ယူရမယ်ဆက်သဘောပြုပေါ့နော်အဲ့တော့ဒါကိုကိုကဟွာပေါ့လေဟိုဟိုတိတိနဲ့ခေါင်းချလိုက်တော့ပေါ့နော
်
ဟုတ်ကဲ့အဲ့ကအောက်မှာအဲ့လိုချောချောချီနဲ့စဉ်းသွားတဲ့အခါကျတော့တော်တော်ပျော်တယ်ဘာကြောင့်လဲဆိုတော့ဟိုကိုဒီ chicken နဲ့ mix ရရလဲစိုးရင်ကြတာပေါ့နော
်ဟုတ်ပါတော့ပေါ့
အဲ့တော့အဲ့စိုးရင်တဲ့အခါကျတော့ကိုမိသားစုနဲ့စိုးရင်ကြတော့သူတို့စိတ်ထဲမှာတခုခုကြည့်ရတော့မှာပေါ့အဲ့ဒါလည်းမဖြစ်ချင်ဘူးတော့
ဟုတ်
ပါဘူးတစ်ဖက်ကလည်းကိုလုတ်ချင်တာကိုဟိုအောင်မြင်လုတ်ချင်တယ်ဆိုတော့ဟိုနှစ်ဖက်စလုံးအတွက်ပေါ့လေဟိုအဖြေကောင်းတက်သွားတော့အဲ့ဒါဝန်တာတော့ပေါ့နော
်ပေါ်ပြီးတော့စိတ်ထဲမှာပါအပျော်စိတ်ကဝင်သွားမှာပေါ့နော်ဆိုတော့ဘလူပဲဖြစ်ဖြစ်ဟဲ့လားဘလူပဲဟိုအန်ဒီယမကြအောင်အကာအကွယ်တွေလှုပ်ထားသည့်ဖြစ်စေရှိစီစဉ်ထားသည့်ဖြစ်စေဒါကဟဲ့လားအတိန်အဆောင်အလွဲချော်ဖြစ်နိုင်တယ်ပြောရရင်တော့အသံရရှိနိုင်တဲ့စွန်စားနည်းတစ်ခုလိုပဲကျွန်တော်တို့အဲ့လိုပဲနားလဲပါတယ်ဒီဥစားကိုနောက်တစ်ခုကဒါက
ဘယ်လို
မှတော့ကဒါမြေပြင်ကိုရောက်တဲ့အချိန်မှာဖြစ်တဲ့စိတ်ထဲကခံစားမှုပေါ့နော်ဆိုတော့နောက်ကိုရင်းနဲ့ကျွန်တော်တို့ပြန်ဆုတ်လိုက်ရင်ဒီဒီမစင်းခင်မခုန်ခင်ကိုအချိန်ပိုင်းလေးဘယ်မှမတက်ရသေးတဲ့အချိန်ပိုင်းလေးနောက
်
ခုန်မှုအတွေ့ဟာလေရင်အပေါက်ဝါမှာဘေးကနေခုန်တယ်ထင်ပါရဲ့နော်လေရင်တကား
ဟုတ်ကဲ့ပလင်းတကားပြန
်ဘေးကနေခုန်တယ်ဆိုတော့အဲ့ဒီတကားဝါမှာရက်နေတဲ့အချိန်ခစားချက်နှစ်ခုပေါ့နော်တစ်ခုကအချိန်ပိုင်းလေးပေါ့နည်းနည်းပိုင်းလေးနာရီဝက်ပဲဖြစ်ဖြစ်နောက်တစ်ခုကကျတော့အဲ့ဒီတကားဝမှာရက်နေတဲ့အချိန်ပိုင်းလေးအဲ့ဒီအချိန်တွေကခစားချက်လေးတွေပြောပြပါဦ
းအဲ့ဒီခါကတော့တော်တော်ကြောင်ပြင်ဆင်ရတယ်အဲ့ဒီစိတ်ကိုပေါ့နော်ဟိုဟိုပေါ့ပရိမာတို့ဗီဒီယိုကလစ်တွေရှိတယ်အဲ့ပရမတ်သောစခုံတဲ့လူတွေရဲ့ဖိတ်ကြုံတွေပေါ့အဲ့တော့ကျွန်တော်လည်းအရင် nervous ဖြစ်တယ်ပေါ့နော်
ဒါပေါ့ဒါပေါ့ဖြစ်နေ
အဲ့တော့ဟိုဘော်လေးကိုမျက်နှာမှာပေါ်လွင်နေပေါ့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့မေပေါ်ကြတော့ဟိုအဲ့ဒါလည်းကြည့်လိုက်တဲ့ခါကျတော့ဟိုတော့ခမဲကိုကကြောက်လန့်နေလို့ရှိရင်ကို့မှာကဟိုကို့နောက်မှာကို့ကိုအားပေးနေတဲ့မိတ်ဆွေတွေတကယ်ချင်းနေရှိတယ်အဲ့လိုကြောက်လန့်နေတဲ့ခုံနေရတာမျိုး presentation ပေါ့နော်အဲ့လိုဟာမျိုးကျွန်တော်ဖြစ်ချင်ပါဖ
ြစ်ချင
်အဲ့တော့အဲစိတ်ကိုတည်တည်ငြိမ်ထားတယ်ပိုက်ပြတ်ထားမယ်ငါဒါကိုရင်ဆိုင်ပြီးဖြတ်ကျော်မယ်ဆိုတဲ့ဟာမျိုးပေါ့ဗျအဲ့ဒီနေတဲ့ကျွန်တော်ဟိုခေါင်းအေးအေးထားပြီးတော့ဟိုဒီလင်းမြန်လေးပေါ့တက်လင်းမြန်လေးကအမမတော့ခဏခဏလေးပါဟ
ုတ်ဟ
ိုဆက်စနာလို့လင်းမြန်ကလူရောက်20စီးလေးပေါ့နော
်ဟုတ်ကဲ
့အဲ့တော့အင်ဂျင်လေးကလည်းတည်တည်လေးပဲအဲ့တော့တက်သားပုံလေးကလည်းအဲ့လိုပေါ့လေဟိုအပေါ်တော်ရောက်ပါမလားဆိုတာမျိုးပေါ့ကြိုးစားပြီးလက်ဒီပစ်ဒီတောင်း ကွဲတော့ကိုသူက15မိနစ်လောက်တက်ရတော့ကြိုးစားပြီးတက်ရတော့ဟိုအကူလည်းမြင်နေရတယ်ဆိုတော့တစ်ပြေးတက်နေတာဆိုတော့တရားဟုတ်တယ်ဟိုသူကဟိုຢາດີဥတုမပေါ့ရဒီလေညာတွေ့တော့ပေါ့
ပြေးကြတယ
်အဲ့ဒီအနေထားမျိုးပေါ့အဲ့တို့ကလည်းအဲ့ဒါကိုကြောက်မို့လို့ຢາດີဥအကောင့်ရင်ဆိုဖြစ်ဖြစ်မဲ့အစီအစဉ်ဖြစ်မဲ့ဆိုတော့ကြိုးပြောထားပါတယ်ຢາດີဥကလည်းမနေရကောင်းနေနေလေးရလေးပါတယ်လေလေးရလေးညင်ခဲ့ပေါ့နော်
ဟုတ်ကဲ
့ဒီလိုရလိုနဲ့အမြင့်ပြရောက်ပါတော့ပေါ့နော်အဲ့ခါကျတော့ဟိုသူဆင်းတဲ့အခါမှာဟိုအဓိကပြင်ဆင်တာကတော့သူကဆင်းနေရင်လည်းဟိုဒီလင်းမြန်ကအဆင်းမှာအထွက်တော့ပေါ့နော်ခုံချမှာဟိုနောက်မှာတောင်းမှန်ရှိတယ်ညောက်ဘက်မိမှရှိတယ်ဟိုကပေါ့နော်အဲတောင်းမှန်နဲ့ရိုက်တတ်တယ်ပေါ့အလားခေါင်းကိုသတိထားရတော့ဒါကဒါအချက်ချက်ပေါ့နော
်
အဲ့တော့ကိုကောင်းမလို့မရိုက်ပြအောင်တော့ကျူးစားရပါတော့အဲ့ဒါလေးဒီစီတမသတိထားပြီးတော့အဲသူတို့ပြောတဲ့ position နဲ့နေပေးရတာပေါ့နော်အဲအဲ့ဒီနေ့ဟိုခုံချောက်ကိုပတ်ဖြတ်ထားတဲ့အတွက်ကြောင့်တော့ငါတော့ဘာလို့ဒီခုံပါပဲပေါ့နော်ဒါဆိုပြီးတော့အဲ့လိုစိတ်ပိုက်ဖြတ်မှုနဲ့ပဲခုံချလိုက်တာပါအရန်ကြီးဟိုဟုတ်ကဲ့
အရန်ကြီးပြောကို
အရန်ကြီးစိတ်ထဲမှာကြောက်မနေပါဘူးဟောဆိုငါဒါလောက်ရမယ်
လုတ်ဖို့ဆိုတော့
လုတ်ဖို့ဆိုတော့တက်ဖိတ်ပိုက်တော့ပြတ်တယ်ကျွန်တော
်ခုံချမဲ့ခုံချမဲ့စက္ကန့်ပိုင်းလေးပေါ့နော်ဂျမ်ဆိုရယ်ဂျမ်ဆိုရယ်စက္ကန့်ပိုင်းလေးမှာဘာမှမရှိတော့ဘူးစီထဲမှာဗလား
ရှိရမရှိရဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဟို nervous ဖြစ်နေနေဘူ
းဟုတ်ကဲ့
ဘာဆိုတော့ဟိုဘေးမှာဟိုကိုယ့်ကိုဗီဒီယိုလိုက်ရိုက်နေတဲ့ဟိုနောက်ထပ်ဟိုပါရရှိကြောက်လည်းရှိတယ
်ဟုတ်ကဲ့
ကျွန်တော်အဲ့ဒီဗီဒီယိုထဲမှာကျွန်တော်ရဲ့မျက်နှာကြီးဟာအဲ့လိုကြောက်ကြောက်လန့်လန့်ကြီးဖြစ်နေတဲ့ပုံစံကတော့ဘောရှိ
ဒါသိမ့်မယ်နဲ့ဒါသိမ့်မယ်နဲ့ကျွန်တော်လည်းမလို့ကြည့်ဘူးကိုယ်လည်းမလို့ကြည့်တာအ
ဲ့လို
ဆိုတော့ကျွန်တော်ကတော့ဒီစိတ်ထဲမှာကျွန်တော်အခုလည်းကောင်းကောင်းသိတဲ့အခါကျတော့ကိုကတရားထိုင်နေလူလည်းဖြစ်တဲ့အခါကျတော့ဟာကျွန်တော်ယုံကြည်တယ်ကိုကဒီစိတ်ခွန်အားတမာတွေလည်းပဲကိုကကောမီတာလူလို့ဟိုကျွန်တော်ယုံကြည်တယ်ဆိုတော့ဒီလိုမျိုးဒါအခုဒါပထမဆုံးနေနေနဲ့ခုံမှုတာနော်အရင်ရောခုံမှုတဲ့အတွေ့အကြုံရှိလား
ခုံမှုဟုတ်ပါ
ခါမောက်မခုတ်ဘူ
းခါမောက်မခုတ်ဘူ
းလေဒီလည်းမဝင်ဘူ
းစိတ်ထဲမှာစိတ်ကြိုးတော့မရှိဘူးအခုကြောက်မှာပေါ့
တခါမမတွေးမိဘူးကဒီ
မတွေးဘူးအဲ့ဒီရတယ်ဟုတ်ခါမောက်မတွေးဘူးဒီရောက်မှတော့ဘယ်လိုဖြစ်ကြ
လဲဟုတ်တယ
်ဟုတ်
ကဲ့ကျွန်တော်တော့အခုလိုအသက်ရရောက်ရဒါမျိုးလုံနိုင်ပါလုံရဲပါမလားကျွန်တော်ပြောတတ်ဘူးကျွန်တော်လည်းအမြင်တောက်တဲ့ထဲမှာပါတယ
်အော်
တော့ဟိုတခြားလုံလို့ရတဲ့နီလန်းနေအများကြီးရှိတယ်ဟာလားတခြားအာလှုပ်ဆိုလို့ရတဲ့နေလည်းနေအများကြီးရှိတယ်ကုလို့ရတဲ့နေလည်းနေအများကြီးရှိတယ်အဲ့ဒီအထဲကမှဘာကြောင့်ဒီလေဒီဆင်းတဲ့နေလန်ကိုယူခဲ့တာပါလဲဘယ်လိုစိတ်ကူးရခဲ့ပါလဲခင်ဗျအ
ေးဟာဟိုကနေဆိုင်နေအသက်ရွယ်နေဆိုင်နေတယ်ခင်ဗျဟိုကျွန်တော်အသက်ကို68နှစ်ပေါ့68နှစ်ဆိုတော့ဒီဖိုးကြီးတောင်ရဲ့အတွေးမှာဘာရှိနေလဲဆိုတော့ခြေလံငူကပေါ့ဗျဟိုကိုယ့်ရဲ့အမြတ်ချက်ခင်ရတဲ့မိတ်ဆွေတကယ်ချင်းယူစိတ်ချတကယ်ချင်းလုံးရဲ့9နှစ်10နှစ်လောက်ကြာချို့စပြီးတော့ကြောင်းမျိုးနဲ့ဆုံးမရရအဓိကမှာစိတ်ကဘာဖြစ်သွားလဲဆိုရင်စိတ်ကဟာလာရင်းကြီးဖြစ်သွားတယ်။အော်ငါလည်းဒီချိန်မျိုးလေးဒီဆုံးမနိုင်နေဆိုတော့စိတ်ယူပေါ့ကြားတယ်။အာငါတို့ချိန်ပြန်ပြီးဆိုတဲ့ဟာမျိုးပေါ့။အဲ့ဒီဟာရတယ်။အဲ့တော့ဒီအသက်ရွယ်မှာဟလာဟိုဒါကရင်ဆိုင်မဲ့တရားတစ်ခု။အဲ့ဒီအခြေခံနဲ့စဉ်းစားတဲ့အခါမှာကျလုံငယ်တွေဘာကိုပြန်ကြည့်တာပေါ့နော်အခုဒီမျိုးတော်လိုက်ပေါ်လာတဲ့အခါမှာလုံငယ်တွေခုဘဝပေါ့နော်ကိုယ့်ရဲ့အသက်ကိုမငဲ့ပဲနဲ့ခုလုတ်ကိုင်နေကြတာပေါ့နော်လုတ်ကိုင်ပေါ်လာတယ်နေရတဲ့ခါကျတော့တရားကိုဟိုဘာကောင်းလဲဟိုလေးတံပိုးထားမိတယ်ပေါ့နော်လူတွေကကိုယ့်အသက်ကိုပြန်လို့ရတာကျွန်တော်လည်းကျွန်တော်အိမ်ကိုပြန်လို့ရတယ်ဒါပေမဲ့လို့ကျွန်တော်တို့ရှင်လဲတဲ့ခါကျတော့သူတို့အသက်ကိုတံပိုးရှိတယ်သူတို့မှဟိုဘဝကိုတွားစရာဟိုအများကြီးတယ်ကျွန်တော်တို့ကဘဝရဲ့ဆုံးဖြတ်ချက်ရောက်ပြီ။အဲ့တော့တို့ရောင်မှာပဲဆုံးလို့ရသေးရင်ကိုကဟိုဘယ်လောက်ကလေးပါလို့မလုပ်နိုင်ရမှာလေပေါ့။အဲ့အခြေခံအတွေးနဲ့ပဲဒီဟာကိုပုံပြပါလေ
။ဟုတ်အခုလိုမျိုးဟလာစိတ်ကူးရတယ်ဆိုတော့ဒီအခုလေဒီခုံနေဆိုတာလည်းပဲအာကစားနီတနီလို့ကျွန်တော်နားလည်ထားပါတယ်နော်။ sports တမျိုးလို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ဒီအာကစားနီရဲ့သဘောတရားသဘောတဘာဝပေါ့နော်။ပြီးတော့ဒီမှာဘလို့ဟလာ respect fighter လို့ခေါ်တယ်ဘလို့စွန့်စားရတဲ့ ambient မျိုးတွေရှိတယ်ဆိုတော့လည်းနည်းနည်းရှင်းပြပါလားခင်ဗျအ
ဲသူကဟိုလူငယ်လေးပေါ့လေဟိုဒီနှလုံးနေအဆုတ်တွေတန်နဲ့တန်စွမ်းနဲ့လူငယ်လေးလောက်တဲ့ဟော adrenaline rush လို့ခေါ်တာပေါ့
ဟုတ်
ဒီစိတ်လှုပ်ရှားပြီးတော့ဒီ adrenaline အများကြီးထွက်ပြီးတော့ ဒီရင်ခုန်ရတဲ့ဟာမျိုးအဲ့ဒီ risk မျိုးအဲ့ဒီအာကစားနည်းမျိုးပါပဲအများသားပြန်တော့လူငယ်တွေလောက်ကြတော့ဗျဟု
တ်ကဲ့
အဲ့တော့ तू ကဘာ risk ကြီးလဲဆိုလို့ရှိရင်ဟိုဒီသဘောတရားရေးရမှာဗျလီမြန်ကဟို saturate နိုင်တယ်ဒါမျိုးပေါ့ဗျလီလီမပွက်နိုင်ဘူးလို့အဲ့တော့ကြားတဲ့အခါမှာဟိုအကြမကောင်းလို့ရှိရင်အသက်တို့ဗျလားအသက်အနေရှိတယ်တော့အရိုးကြီးဂျိုးနိုင်တယ်ပေါ့ဗျဒါတွေက तू ဘာလဲမှာပါပြီးတာပေါ့အဲ့ဒါကိုဗျသိပါတော့သိပါသလားပေါ့အဲကျွန်တော်သိပါတယ်အဲ
့ဒါ
medical declaration ရှိတယ် medical declaration ကျွန်တော်ဖြစ်ရတယ်အဲ့ဒီ medical declaration ကလည်းဟိုသူတို့ကဒါကိုဖန်တီးတဲ့ sport ဆိုတော့ကိုကအားလုံးတောင်းပြီးရတယ်ခင်ဗျားရမယ်ယူခင်ဗျားတောင်းပြီးယူခင်ဗျားမှာခင်ဗျားနှလုံးကောင်းအောင်မယ်အဆုတ်ကောင်းအောင်မယ်ဟုတ်လားဂျန်နာကကျွန်တော်လည်းမဆိုင်ဘူ
းဆိုတော့ခင်ဗျားကိုကိုကတောင်းပါတယ်ပေါ့
တဲ့ဟုတ်တယ်ကိုကိုဖြစ်ကိုကဆိုတော့သူကဟိုအပေါ်ရောက်တဲ့အခါမှာလီလူပါဝါတဲ့ကြောင့်မလို့အော်အဆုံးမကောင်းလို့ရှိရင်လည်းတက်ရှိပေါ်ရဖြစ်နိုင်တယ်ဒါမျိုးပေါ့။နောက်ဒီ drop လုပ်တဲ့ခါမှာသူက free fall ရှိတယ်။ပေ9000လောက်ကိုသူက free fall ချပလိုက်တာ။အဲ့ဒီခါမှာတကြတဲ့နှုတ်ကရမ်းမြန်တယ်တရားတနာယူ130နှုတ်နဲ့အောက်ကျလာ
။
ကျသွားတဲ့ခါမှာသူမြေကြီးကကိုယ်စီကိုပြေးလာတာပေါ့။
ပြေးလာ
။ပြေးလာခါမှာကိုကအဲ့ဒါပေါ့။အဲ့ဒါကိုကမဖြစ်ဖို့ဟိုဟိုကကျက်တည်သေးပြီးတော့ဟိုကလေဟိုက shock ဖြစ်လို့
ခါမှာပြန်ရစီပါလိမ့်မယ်။ကျွန်တော်မျက်စိက
ရမသွားဘူ
းခင်ဗျာ။ဒါမျိုးနဲ့
ကျွန်တော်ကြက်လိုက်။အဲ
အခုပြောနေတဲ့မျက်စိထဲမှာပုံဖော်ကြည့်နေတာအေးနည်း။အခုဆင်းလာတဲ့အချိန်နဲ့မြေကြီးရောကိုယ်စီကိုပြေးလာတဲ့အကြောင်းမြင်ကွင်းနဲ့အဲ့ဒါကိုကျွန်တော်ပုံဖော်ကြည့်နေတာ
။အဲ
ဆိုတော့ဘာဖြစ်ဖြစ်အခုလို့
အဲ့ဒါလေးတွေပေါ့တော့ဟု
တ်ကဲ့ခင်ဗျ
ာ။ဟုတ်ကဲ့ဟုတ်ကဲ့။
ဟုတ်ကဲ့အခုလို့အောင်မြင်သွားတာတော့အင်မတန်ဝမ်းသာစရာပါပဲခင်ဗျာ
။ဟုတ်ပါဘူး။ဟုတ်ကဲ
့။ကျွန်တော်နားလေတာဒါရမုံငွေဟိုရှာတဲ့ဟုတ်ကဲ့ပွဲလို့ကျွန်တော်နားလဲပါတယ်ဆိုတော့အခုကဘာကိုရည်ရွယ်ပြီးတော့ရမုံငွေရှာတာပါလဲရမုံငွေရောအခုမြို့မန်းသလောက်ကြခဲ့ပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျဟိုကျွန်တော်တို့ဒီရမုံငွေကျွန်တော်ဒီ UK မှာရှိတဲ့မိသားစုတော့ကမ္ဘာလုံးမှာရှိတဲ့ဒီမြန်မာမိသားစုပေါ့လေကိုတတ်နေတဲ့နေတဲ့နီလမောက်ဆုံးပေါ့နော်ဒီဒီမြန်မာပြည်ဒီဒေါ်လာရအောင်မြင်ဖို့တက်ကိုနီလမောက်ဆုံးနဲ့ရမုံငွေရှာပြီးတော့ပြည်တွင်းကိုကူညီပံ့ပိုးနေကြတော့ဗျာအဲ့တော့ဒီရမုံငွေကဟိုကျွန်တော်တို့မှလည်းဟို team တွေရှိတယ် team တွေအများကြီးပဲအကြီးမြတ်မှာကျွန်တော်တို့ team ကတော့ဟိုတခြားနီးလမ်းပေါင်းဆိုလည်းရှာနေစေပါပဲเนาะအဲ့တော့တော်တော်လေးချီကျုပ်ကောက်ပါတယ်ကျွန်တော်တို့ team ထဲမှာဂျုံလုံးကျွန်တော်ပြောရမှာဆိုလို့ရှိရင်ကျွန်တော် team ထဲမှာဟိုအပတ်စဉ်အလုံးလုံးတွေတစ်ဖက်ကနေပြီးတော့ဟိုစားရတော့ဆရာကြီးချက်ပြီးတော့ဘာညာရင်တစ်ခုမှာဒီမှာအစားအစာတွေရောင်းနေတဲ့ဖွဲ့တွေရှိတယ်။သူတို့ရရမြတ်ကိုတူးနေတာ။ဟိုကျွန်တော်စပွန်ဆာလုပ်တဲ့ထဲမှာဆိုလို့ရှိရင်တချို့ပင်စင်ယူပြီးသားတွေပါ။ပင်စင်ယူပြီးသားအထူးကနတ်ပေါ့။အဲ့နတ်ကအဲ့အလုပ်ပြန်လုပ်ပြီးတော့အဲ့ရတဲ့လာကောက်ကိုတူးနေတယ်။အဲ့လိုဟိုဟိုဝိုင်းအလုပ်ရှင်မျိုးပါတယ်။အဲ့တော့အဲ့ကျွန်တော်လိုက်ပြီးတော့အားပေးတဲ့ထဲမှာဆိုလို့ရှိရင်ပြီးခဲ့တဲ့ရက်ပိုင်းတွေမှာသူအဖေရောအမေရောအဲ့လိုဆုံးမသွားတဲ့ကိုဗစ်နဲ့ပေါ့ဆုံးမသွားတဲ့ဆံဝင်မိသားစုတွေပါတယ်ဆိုတော့ဒါတော့စိတ်နဲ့မဟုတ
်ဘူးဒါပေါ့ဗျာ
တောင်းစိတ်နဲ့လုံနေပုံဒီပစ္စည်းကိုအဲ့ဒီဟာတွေကကျွန်တော်ကိုပံ့ပိုးတော့ပေါ့အဲ့တော့ဒီရမုံဝေးဒီရမုံဝေးရှာတဲ့ဟာကျွန်တော်လည်းတနည်းတလမ်းပေါ့ဗျာငါဒီပွဲမှာရတယ်လို့ပံ့ပိုးနိုင်ရမယ်ဆိုစိတ်နဲ့ပေါ့
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီအနေနဲ့ဒီရမုံဝေးရှာပြတော့
ဟုတ်ကဲ့ပါခင်ဗျာကိုကပြောသွားတဲ့အထင်မှာပါတယ်ဟလာဝိုင်းပြီးတော့လုံနေကြတယ်ကိုအချိန်တွေကပေးနေကြတယ်ကိုရတဲ့ဝင်ငွေတွေကနေပြီးတော့ထည့်ဝင်နေကြတယ်ဆိုတော့ဒါပြပရောက်မြန်မာတိုင်းဝိုင်းရဲ့စိတ်ခွန်အားနဲ့စိတ်ဓာတ်နဲ့ဝိုင်းလုံနေကြတာပါဆိုတော့ဒီနေရာမှာကျွန်တော်အခုရဲ့အတွေ့အမြင်တွေကိုသိချင်တာကလက်ရှိဟလာမြန်မာပြည်မှာဆက်ရနာသိမှုကိုစန့်ကျင်နေကြတယ်ဒီထဲမှာစန့်ကျင်နေကြသလိုပြပမှာရှိနေတဲ့နိုင်ငံသီးသီးမှာရောက်နေကြတဲ့အကိုတို့လိုမြန်မာနိုင်ငံသားတွေကလည်းပဲတတ်နိုင်တဲ့နေလန်းနေနေပါဝင်လှုပ်ဆောင်နေကြတယ်ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိအချက်အတဲအခြေအနေမှာပြပမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခန်းကဏ္ဍကရောဘယ်လောက်ထိအရေးပါတယ်လို့ကိုယူဆပါတယ်ခင်ဗျာ
ကျွန်တော်နေစိတ်ပိုင်းဆိုင်ရာအရာကောဒီဝိကိတနာပိုင်းဆိုင်ရာအရာကိုပြည်တွင်းကလူတွေအတွက်ကြီးမားတဲ့ဒီဘာလဲဒီအထောက်အကူဖြစ်စေတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်စေပိုင်းဆိုင်ရာဆိုတော့ကတော့ချို့ကလည်းဟိုနိုင်ငံရေးရပါတော့တန်တမာရေးရအဲ့လိုသူတို့လှုပ်ဆောင်ပြီးတော့ဒီကျွန်တော်ရှိနေတဲ့မြန်မာညီဆိုအောင်ပေါ့လေဒီကိုကြီးနေရာရှိတယ်เนา 然后顶规矩翻译上一样子的，顶规矩的嘛，就是这个轮流是该进去呗。
好吧。
CDM 都得啊啦，我那个哪里去嘞？啊啦，过去的喏，我超拉脚了，有不咯？就是 CDM 问你嘞，我就问难的，那拉个的干嘛呀？呗，十几咯，十啊那新闻十几年来去嘞，都如果头半没路嘞，那这辈子你嘞，地图里去嘞啊。那不咯，的，这大概你不咯，我也怕死他嘞啊，的，这叫高尚的事的，都如果头半没路嘞，那的，的东南嘛在北端嘞，没大树的，那提个太阳下嘞，没大树的，没海鲜嘞，咯，假如吧，哦，头半没，哦，啊，过年没多嘞，没海鲜呗，阿拉就叫那路，啊，哦，太阳啊啦，白的山路没啊，我水嘞个啊啦。我虽然到到了哈啦，那边路没，这路没过嘞，美国路没，啊啦 ，U B I 路没，乌幺八路没，阿拉的那这班路没过嘞，阿拉的阿龙啊，的你妈比都，这我我现在呢，这破现在对面，没骗到我们，那这个马路呢，那是现在起码嘞 ，A I D 路咯，就那路尼马嘞。
OK， 怎么样？我个哈啦，通过我们说雷古呢，我等一看嘛，我原来是长大的要你呢，我巴给嘞。看看个汤家个的张图看看呀，谁叫我比我们这个好？就那地的老呢？他家家里个亲戚这边的叫来，就那路出房过来，谢谢谢马来呗，个啊，不嘛的钱，看看呀嘞，因谁弄的汤你个呀嘞？啊，他看闹的钱，啊，广东一的张东他们家他们烧那啥啥比我古的看，看看呀嘞，你马来看那些家个，如果地钱的不，你马来个地钱的个就个的，你要挖田的个就个呀，对个呀嘞，所以。哎，你个中个呀嘞，钱你的呢？这个你骗你的，妈咪妈，这个你骗你的，谁拿的没有钱呢？那些人，我白路过差价对面，对面吧的嘞。
啊，这一过啥嘞？假如开的龙嘛，假如我特别不孬，我是阿弟，他把的阿拉些生活做了呢，本身啊 ，very short life， 看嘛喏，看哪里呢？就去某人看，那假如也好啦，我但不。把空嘞，不然你看嘛，我等于说，特别冒点线，修路工票嘛，这个修路工票我看到路就不咯，特别冒点线，啊，现在讲我咪说，怕来路线，假如高路接的那个路怕看不咯，高路通可能可能你加线，你加你那再加加点线啵，喏，那里路去干的咯，你路有转来，现在现在差不多，你路有转来嘛，我拉嘞，的欧洲我加了，就那是那的，就那你妈的买嘛。鸡毛虫不赚我们，打，就那阿龙那那心就了吧，打汤多还没进来，没那种毒，
打不。
你这个八位木啊，你这个八位木，我们两个鸡毛嘞，喏，哎，你做鸡毛嘞，我哈哈，那个很娇气嘞，就那米老虎嘞，哎，你第三阿那么等于嘛，你妈逼嘛，我们讲季节的牛肉都认得的，就那对来的。
好个，
把他妈的钱要办的是不是？你过费过就那瑞三家了。给我那个鸡他比大的那个那个你比大的那个大人的眼神比较掉过掉好啦那对比较严重阿拉我就对来的然后他顾问嘎啦对嘛你就能入地有个我有做片段过你有个我来业绩的他跟 NLE 说要不好啦 NLE 说要不他第一个我呀屁股片嘛奥面片嘛的就能入地不过是那个你稍微有个错误没说的努力啊你顾问家里你比较第二个我在上多少了？哎，你讲的话嘞，哎，六六年年初，那阿拉有这个季节对呀嘞。哎，那这里也这样了，估计这是阿拉的来的情况不？哎，你嘛暴雨了，暴雨哪嘞？我说阿罗，哪个敢弄我别抓皮？他说阿罗，那么干嘛别没事不咯？你有的着了木，哎，着了木，第一了木，第二了木，啊，估计超了可能拉大了的，喏，我这底下我非来问来的前提。路路嘛，地慢慢加好，地当然是在的，也都管做好，十几了，哎，当然那是地包你的，哎，地十二那些用东头的十块，哎，二号二号就那，我很俺没看过呀
，OK，
就那必须看啥的
，OK 了，所以说那些像那对那古所言，阿拉伯呢，就是马吉布米，马吉布米，中克拉，就那路超拉。台湾那边， အနာဒိနာကိုဆန့်ကျင်ပြီးတော့ဆန္ဒပြတွေဆက်ရှိနေလို့မယ်။ဒါဖြူခွဲတာတွေဖန်ခံတာတွေလည်းဆက်ရှိနေလို့မယ်။ဒီကြားထဲမှာမှဒါကိုဗစ်တရလိုင်းတန်ကလည်းအပြင်းထန်ရင်ဆိုင်နေရတယ်။ဟု
တ်ပါတယ်ဟုတ်ပါတယ်တော်တော်ဆိုး
ပါ။ဆိုတော့အနာဒိနဲ့ဒန်ကိုရောကိုဗစ်တရလိုင်းတန်ကိုရောရင်ဆိုင်နေရတဲ့မြန်မာလူထုအတွဲတခါဆရာနာသိမှုကိုဒီကနေ့ထိဆန့်ကျင်နေကြတဲ့များဖြင့်လူငယ်တွေပေါ့လေသူတို့အတွက်အခုဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲခင်ဗျာ
။အော်အိမ်ပါကျွန်တော်တို့ကဟိုကတ်ကြီးနှစ်ခုပေါ့လေဆက်အနာရှင်အုပ်ဆိုးတဲ့ကတ်နဲ့ဒီကိုဗစ်ကတ်နှစ်ခုယူရည်ဆိုင်အဲ့နှစ်ခုမှာမတူတော့မတူဒီဆက်အနာရှင်ကိုဆန့်ကျင်တဲ့အခါမှာဒီလူတို့ရောဒီရှိသားရောက်နေတဲ့တော်လိုင်းရေဘော်တွေထားမယ်စိတ်ကတော့ကျွန်တော်တို့အေးအရာကကျွန်တော်တို့စွန့်လောက်ရမယ်သိရှိမယ်စွန့်စားရမယ်သိရှိမယ်နောက်အချင်းချင်းရေဘော်လို့ထားမယ်သိရှိမယ်ဒါကစစ်အာဏာရှင်ဆန့်ကျင်တဲ့အခါမှာထားမယ်စိတ်နော်ဒါပေမဲ့ကိုဗစ်ကတ်ကိုရင်ဆိုင်တဲ့အခါမှာတော့အဲ့ဒီစိတ်လိုမဟုတ်ဘူးဘာပါလဲဆိုရင်ပရိုက်တာစိတ်နော်တယောက်ကိုတယောက်ရိုင်းပင်းစိတ်နော်တယောက်ကိုတယောက်ကူညီတဲ့စိတ်ပြည်သူတွေကပြည်သူတွေကိုကူညီတဲ့စိတ်ပေါ့နော်။ငါတို့မှာမတို့ပဲရှိတယ်။ငါတို့ချင်းချင်းကူညီရမယ်ဆိုစိတ်ပေါ့နော်။မေတ္တာစိတ်ပါ။နော်။မေတ္တာစိတ်စေတနာစိတ်နော်။ဒါကိုဗစ်ကကိုရင်ဆိုင်ရတဲ့အခါမှာဟိုထားမယ်စိတ်ကိုကျွန်တော်မြင်တယ်။အဲ့တော့စိတ်နဲ့စိတ်ပေါ့။ကျွန်တော်တို့တိုင်းသားတွေရောကျွန်တော်တို့အားလုံးပေါ့လေ။ငွေရမယ်စိတ်ကဒီစအားချင်းဆက်နေတဲ့စိတ်နဲ့ဒီကိုဗစ်ကကိုရှိဆက်နေတဲ့စိတ်ပေါ့နော်။အဲ့ဒီကူကမတူပါဘူး။ဟု
တ်ကဲ့ကျွန်တော်အဲ့လိုပဲ။ဟုတ်ကဲ့။အခုကိုယ်တိုင်လည်းပဲကိုဗစ်เนี่ยจုံแก่อ่ะดีเลยกูออมมีจั่วဖြတ်နိုင်ได้ด้วยจนติดท่าပါတယ်ဒီအတွက်လေဝမ်းသာပါတယ်ခင်ဗျာဥက္ကုစိုင်းအခုလိုမျိုးအချိန်ပေးပြီးတော့အပြီဝီကိုဖြည့်ချားပေးတဲ့အတွက်အတွေ့အမြင်အတွေ့အကြုံမျှဝေပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကြမ်းကြမ်းမာမာတက်ရှည်စွာနဲ့ဇန်သားရှိတဲ့ပန်းတိုင်ကိုရောက်အောင်သွားနိုင်ပါစီခင်ဗျာ
โอเคကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့အင်္ဂါနေ့ညဆွေးနွေးခန်းစီစဉ်အတွက်ရမုံငွေရှာလေထီးခုံကဲ့သို့အသက်68နှစ်အရွယ်နိုင်ငံရေးအကျဉ်းသားဟောင်းဦးခင်ဆိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့ရပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရှင
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမရှင်။
လူကုန်ကူးမှုဆိုတာဟာလူအခွင့်အရေးကိုမထင်မဲ့မြင်လုပ်ခြင်းတစ်ရပ်ဖြစ်သလိုလူကုန်တိုက်ခါကိုစော်ကားမှုတစ်ရပ်လည်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်လူကုန်ကူးမှုဟာလူပေါင်းအတိုင်းအဝိုင်းနဲ့စီးပွားရေးကိုမတိမငြိမ်ဖြစ်စေတယ်ဆိုတာကျွန်တော်တို့သိပါတယ်လို့လည်းဆိုပါတယ်ဒါကြောင့်လူကုန်ကူးမှုဘယ်နေရာမှာပဲဖြစ်ဖြစ်ဟန့်တားဖို့အတွက်ကျွန်တော်တို့တနိုင်ငံချင်းစီသားမကကမ္ဘာအတိုင်းအဝိုင်းအနေနဲ့ပါအဖက်ဖက်ကမဖြစ်မနေဆောင်ရွက်ကြရမှာဖြစ်ပါတယ်လို့မစ္စတာဘလင်ကင်ကပြောပါတယ်။ကမ္ဘာတစ်ဖက်လူဦးရေ25သန်းနီးပါးဟာလူကုန်ကူးမှုရဲ့တားကောင်တွေဖြစ်နေကြတယ်လို့ ILO ကမ္ဘာအလုသမားအဖွဲ့ချုပ်ကခန့်မှန်းထားပါတယ်။အရမအလုစေခိုင်းတာနဲ့လိန်ကုန်ကူးမှုဆိုပြီးလူကုန်ကူးမှုပုံစံနှစ်မျိုးနှစ်ဆရှိတယ်လို့အမေရိကန်ပြည်ထောင်စုကခွဲခြားသတ်မှတ်ထားပါတယ်။လူအများအပြားဆွဲဆောင်ဖျားယောင်းခံရပြီးပြည်ထစာလုပ်ငန်းနဲ့တိမ့်သွင်းခံကြရပါတယ်။ဒါအပြင်လူအတော်များများဟာဆက်ယုံအလုတ်ယုံတတ်တူတွင်နေလေခွင်းနေမှာအာဓမအလုတ်ခိုင်းစေခံရသလိုလက်နက်ကင်အဖွဲ့အစည်းတွေမှာစစ်သားစုဆောင်ခံရတာတွေလည်းရှိပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နှစ်ပတ်လည်လူကုန်ကူးမှုအစီရင်ခံစာကိုဇူလိုင်လ၁ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ကမ္ဘာမှာအပြည့်စုံဆုံးအရင်အမြင့်တွေကိုအခြေခံပြီးအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတစ်ဝှမ်းအစိုးရတွေရဲ့လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုကိုစမ်းစစ်တဲ့အစီရင်ခံစာဖြစ်ပါတယ်။အမေရိကန်အပါအဝင်နိုင်ငံတိုင်းမှာလူကုန်ကူးသူတွေဟာသူတို့ရဲ့လုံနီးလုံဟန်တွေကိုအမျိုးမျိုးအဆက်မပြတ်အသုံးချနေတာကြောင့်သူတို့ထက်ဦးအောင်ကျွန်တော်တို့ရဲ့ကိုပိုင်မဟာဗျူဟာတွေကိုမဖြစ်မနေထိရောက်မှုရှိအောင်ဆောင်ရွက်ကြရမှာဖြစ်တယ်လို့ COVID-19 ကပ်ရောဂါကြောင့်လူကုန်ကူးမှုအပေါ်တက်ရောက်မှုကိုပါထက်ထွက်ကြရမှာဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်
။ Human traffickers seize the opportunity.to grow their operations.
လူကုန်ကူးသူတွေကသူတို့လုပ်ငန်းကြီးထွားအောင်အချိန်အနည်းပေါ်အခွင့်ကောင်းယူနေကြပါတယ်။ကတ်ရောဂါကြောင့်စီးပွားရေးအကျပ်ရိုက်နေတဲ့ထိခိုက်လွယ်သူတွေအပေါ်အမျက်ထုတ်နေကြတာပါ။စာတင်ကြောင်းတွေအလုပ်ခွင်တွေပိတ်ထားပြီးလူအတော်များများအွန်လိုင်းကနေဆက်သွယ်လုပ်ကိုင်နေကြရတဲ့အတွက်အင်တာနက်ပေါ်မှာအချိန်အတော်ကြာရှိနေတာကို လူကုန်ကူးသူတွေကအခွင့်ကောင်းယူပြီးဖျားယောင်းတင်းသွင်းနေကြတာတွေလည်းရှိနေတယ်လို့ဝန်ကြီးဘလင်ကန်ကပြောသွားတာပါအစိုးရကိုယ်တိုင်ကြောထောက်နောက်ခံပြုပြီးလူကုန်ကူးမှုတွေကိုအားပေးနေတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးဒီနှစ်အစည်းအဝေးခန်းစားအာရုံစိုက်မှတ်တမ်းတင်ထားတယ်လို့ဝန်ကြီးဘလင်ကန်ကအခုလိုပြောပါတယ
် We document 11 countries where the government itself is the trafficker for example through forced labor on public
အစိုးရကိုယ်တိုင်လူကုန်ကူးနေတဲ့နိုင်ငံ17နိုင်ငံကိုမှတ်တမ်းတင်ထားတာပါဥပမာသူတို့ရဲ့အထူးတလဲအရေးပါတဲ့စီးပွားရေးကဏ္ဍအတွက်လုပ်ငန်းစီမံကိန်းတွေမှာအရမအလုပ်စေခိုင်းတာဟာလဲလူကုန်ကူးမှုမြောက်ပါတယ်လို့ပြောသွားတာပါစနစ်တကျအကွက်ချပြီးဒန်းတူညီမျှမှုမရှိတာနဲ့လူကုန်ကူးမှုအကြားဆက်ဆက်မှုနဲ့ပတ်သက်လို့ဒီအစီရင်ခံစာမှာအသေးစိတ်မှတ်တမ်းတင်ထားပါတယ်ဒါဟာအမေရိကန်အပါအဝင်နိုင်ငံအတော်များများကင်တွယ်ကြရမယ့်ပြဿနာဖြစ်ပါတယ်လူကုန်ကူးသူတွေကခွဲခြားဆက်ဆံခံနေရတဲ့အတိုင်းအဝိုင်းကိုအထူးသဖြင့်ဖျားယောင်းသွေးဆောင်နေကြလို့ပဲဖြစ်ပါတယ်။ဖျားယောင်းခံရသူတွေအနေနဲ့သူတို့မတရားအလွဲသုံးစားလုပ်ခံနေကြရတာကိုတိုင်တန်းတာမလုပ်ကြသလိုတိုင်တန်းခဲ့ရင်လည်းအညှိုးထားခံရပြီးပြဿနာတက်မှဆိုးရင်ကြလို့ပါပဲလို့ဝန်ကြီးဘလင်ကန်ကပြောပါတယ်
။ If we're serious about ending trafficking in persons, we must also work to root out systemic racism.
လူကုန်ကူးမှုပြဿနာကိုကျွန်တော်တို့တကယ်အလေးအနက်အဆုံးသတ်ချင်ကြတယ်ဆိုရင်တော့ဘက်ပေါင်းစုံအလွှာအသီးသီးအတိုင်းအဝိုင်းတွေကြားတန်းတူညီမျှမှုပုံမရရှိစေရေးတိစောက်ကြဖို့လူမျိုးရေးခွဲခြားမှုကြားမခွဲခြားမှုအပြင်တခြားခွဲခြားဆက်ဆံမှုပုံစံအမျိုးမျိုးကိုအမြင့်ကလှန်တုတ်တင်ပြဖို့မဖြစ်မနေဆောင်ရွက်ကြပါမယ်လို့ပြောသွားတာပါကျွန်တော်တို့ကဘာကြီးရင်ဆိုင်နေရတဲ့အရေးပေါ်စိန်ခေါ်ချက်တွေရင်ဆိုင်ကြရမှာဘယ်နိုင်ငံမှတနိုင်ငံနဲ့အနေနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူးအတူတကွဆောင်ရွက်ကြဖို့လိုပါတယ်တရင်အချက်အလက်ဝေမျှကြရပါမယ်အပြန်အလှန်တာဝန်ခံမှုတာဝန်ယူမှုရှိကြရပါမယ်ဒီလိုပူးပေါင်းဆောင်ရွက်ခြင်းဖြင့်လူတိုင်းလူတိုင်းစိတ်ချလုံခြုံစွာတိတ်ခါရှိရှိနေထိုင်နိုင်ကြပြီးလူကုန်ကူးသူတွေရဲ့ခေါင်းပုံဖြတ်ခြင်းအန္တရာယ်ကင်းဝေးတဲ့ကဘာကြီးအဖြစ်ကျွန်တော်တို့ဖန်တီးနိုင်ကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်ထနီဘလင်ကန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကတင်ဆက်မှာပ
ါ COVID-19 ထိန်းချုပ်ရေးလုပ်ငန်းအနေနဲ့ကချင်ပြည်နယ်ရွှေကူဖက်ကန်နယ်မိုးကောင်းမကွေးတိုင်းကပခုတ်ကူမြိုင်တောင်တွင်းကြီးနတ်မောက်ဆလင်းကြီးစင်ပေါင်ဝဲမင်းတုံမင်းလှနဲ့တရက်မြုပ်နယ်တွေကိုဒီကနေ့မနေ့၄နာရီကစပြီးမလို့အဖဲအိမ်ပြင်မထွက်ရ state at home အမိန့်ထုတ်လိုက်တာကြောင့်အခုဆိုရင်နိုင်ငံတော်မြို့နယ်ပေါင်း86မြို့နယ်မှာ state at home အမိန့်ထုတ်ထားပြီးဖြစ်ပါတယ်ရှင်အာရှဒေသပင်လယ်ပြင်မှာစစ်သင်္ဘောနှစ်ဆင့်အမြဲတမ်းတက်ချမဲ့အကြောင်းဗြိတိန်ကအင်ကာနီမှာပြောပါတယ်အမေရိကန်ပြည်ထောင်စုဂျပန်နဲ့တရုတ်ကြားဩစာလွှမ်းမိုးမှုပြိုင်နေတဲ့ရေပြင်ကိုဖျက်သိမ်းမဲ့ဗြိတိန်ရဲ့ Queen Elizabeth လေယာဉ်တင်သင်္ဘောနဲ့အဆောက်အချက်လိုက်ပါတဲ့သင်္ဘောတွေစက်တင်ဘာလမှာဂျပန်ကိုခုံမောင်းမှာဖြစ်ပြီးဒီနောက်မှာစစ်သင်္ဘောနှစ်ဆင့်အမြဲတမ်းတက်ချမှာဖြစ်ကြောင်းဗြိတိန်ကပြောဆိုထားတာဖြစ်ပါတယ်ကမ္ဘာမှာအချမ်းသာဆုံးတတိယကြီးတူဖြစ်တဲ့အမေဇုန်လုပ်ငန်းတည်ထောင်သူ Jeff Bezos ဟာသူ့အဖွဲ့နဲ့အတူအာကာသခီးစဉ်သွားတာကနေအင်ကာနစ်မှာအောင်မြင်စွာနဲ့မြေပြင်ကိုဆင်းသက်လာခဲ့ပြီးဖြစ်ပါတယ်။ American ပြည်ထောင်စု Texas ပြည်နယ်ကဘန်ဟွန်းမြို့အနီးမှာသူ့အဖွဲ့ဟာလိုက်ပါလာတဲ့ Capsule အခန်းလေးအာကာသတဲကနေလေတီးနဲ့ဆင်းသက်ခဲ့တာပါရှင်။
ကျေးဇူးပါရှင်မတ်တင်ကြီးထိုက်ကတရင်ချင်းချုပ်ကိုတင်ဆက်ခဲ့တာပါကျမတို့ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jonah Kamin နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်ကျမကအင်ဂျင်နိုင်ပါ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ VOE အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
This